Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်နေပါပြီ Live meter 3251ပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါတမရရွေးကောက်ပွဲလုံကြုံရေးအမေရိကန်ထောက်လန်ရေးတတိပေးလိုက်ပါတယ်တက္ကသိုလ်ရိပ်သာလန်းချန်အမတ်54ရောင်းထွက်ရေးဥအောင်ဆန်းဦးက10ဘီလီယံထက်လျှော့ပေးဖို့တရားရုံးမှာရှောက်ထားလိုက်ပါပြီအင်ဒိုနီးရှားကမ်းလွန်မှာမျောနေတဲ့ဆက်လီဘော်ကဂျမားရေးဆိုးရွားနေတဲ့ရိုဟင်ဂျာတချို့ဆေးကုသခွင့်ရလိုက်တဲ့သတင်းအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့တူပြောပြမှာပါကျွန်မအင်ဂျင်နိုင်ပါရှင်
ဟုတ်ကဲ့ပါမင်းကျင်းနိုင်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကိုကန့်တက်ထိန်းထားတဲ့လာရှိုကိုစစ်ကောင်စီထပ်ပြီးဘုံကျဲတိုက်ခိုက်ခဲ့ပါတယ်။နောက်ရခိုင်ဘက်စစ်ဌာနချုပ်ရှိရာအမ်းမြို့အထိတိုက်ပွဲတွေပြင်းထန်လာပြီးစစ်နေခါပြက်လက်လာတာမှမြို့ကန်က
အမ်းမြို့ဒီနေ့မနေ့မှာတိုးဖက်ကအဖွဲ့တွေကဆရာဖတ်တပ်ကိုဝန်တိုက်တဲ့အချိန်မှာသူတို့အားလေးတိုက်မရှိတဲ့ခါကျသူတို့တုံးခေါင်းတုံးနဲ့နှစ်ဖွဲ့ပေါင်းပြီးတော့မှခံဆက်အနေနဲ့အမ်းမြို့နဲ့ခံနေကြတာပေါ့နော်
။နောက်တရုတ်နယ်စပ်ဂိတ်တွေပိတ်လိုက်ပြီးတဲ့နောက်မှာကချင်ပြည်နယ်မှာလည်းကုန်ပစ္စည်းတချို့ပြက်လက်လာနေပါတယ်။အခုလိုသတင်းစာတွေပြီးမှာတော့ဗိုလ်ထုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်ဂျန်စီလူငယ်ကဏ္ဍနဲ့အားကစားကဏ္ဍတွေကိုဇက်တိုင်နှဆိုင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့နေကိုမက်အင်ဂျင်နိုင်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ Hamas အဖွဲ့ခေါင်းဆောင် Yaha Sinwar ကို Israel ကတုတ်တင်တစ်ဖက်လိုက်နိုင်တာဟာ Gaza ကမ်းမြောင်မှာစစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာကန်တွေလွတ်မြောက်ရေးသဘောတူညီချက်ရဖို့စစ်မှန်တဲ့အခွင့်အလမ်းတစ်ခုဖြစ်တဲ့အကြောင်း American နိုင်ငံသားဝန်ကြီး Anthony Blinken ကဒီကနေ့ပြောပါတယ်Israel ဟာ Hamas အဖွဲ့ကိုတိုက်ခိုက်တဲ့စစ်ဆင်ရေးမှာအောင်မြင်မှုတွေရခဲ့တယ်လို့ Saudi Arabia နိုင်ငံကိုလေးရင်မထွက်ခင် Israel နိုင်ငံ Tel Aviv မြို့မှာဝန်ကြီး Blinken ကသတင်းတောက်တွေကိုပြောသွားတာပါ Hamas အဖွဲ့ရဲ့စစ်ရေးအရာတိုက်ခိုက်နိုင်စွမ်းကိုလျော့နည်းသွားအောင် Israel ကလုပ်နိုင်ခဲ့တဲ့အကြောင်းပြောဆိုပြီးကြံနေတဲ့ဒဇာကန်တွေလွတ်မြောက်ရေးနဲ့စစ်ပွဲအဆုံးသတ်ဖို့ပဲကြံတော့တဲ့အကြောင်းဝန်ကြီး Blinken ကပြောဆိုသွားပါတယ်လက်ရှိမှာတော့ဝင်ကြီးဘလန်ကန်ဟာဆော်ရီနိုင်ငံကိုရောက်ရှိနေပြီးဆော်ရီနိုင်ငံသားရေးဝင်ကြီးနဲ့တွေ့ဆုံဆွေးနွေးနေပါတယ်ရှင
်။ရုရှားမှာတော့မြောက်ကိုရီးယားတပ်တွေရောက်နေတဲ့အပေါ်ကိုအမေရိကန်ဘက်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားတပ်ဖွဲ့တွေရုရှားမှာရောက်ရှိနေတဲ့ထောက်ထားတွေတွေ့ထားရပြီးဘာလို့မလဲဆိုတာကိုစောင့်ကြည့်နေတယ်လို့အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်ကသတင်းတောက်တွေကိုဒီနေ့ပဲပြောလိုက်တာပါ။ရုရှားဘက်ကဝင်တိုက်ပေးနိုင်ပွဲရှိတဲ့မြောက်ကိုရီးယားတပ်ဖွဲ့နှစ်ဖွဲ့ရုရှားမှာရောက်နေတာအထောက်ထားရထားတယ်လို့ယူကရိန်းသမ္မတဗလာဒီမာဆယ်လန်စကီကလည်းပြောလိုက်ပြီးနောက်တနေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကအခုလိုပြောလာတာပါမြောက်ကိုရီးယားဟာရုရှားကိုလည်းနဲ့ထောက်ပံ့နေပြီးဆက်ဆံရေးတွေအားကောင်းနေတယ်လို့လည်းဝန်ကြီးအော့စတင်ကပြောပါတယ်ယူကရိန်းရဲ့စစ်ပွဲမှာမြောက်ကိုရီးယားကဝင်ပါမယ်ဆိုရင်တကယ့်ကိုပြဿနာကြီးတစ်ခုဖြစ်လာနိုင်ပြီးဥရောပမှာတာမကအင်ဒိုပစိဖိတ်ဒေသမှာလည်းရိုက်ခတ်မှုတွေကြီးလိမ့်မယ်လို့ဝန်ကြီးအော့စတင်ကထပ်သတိပေးခဲ့ပါသေးတယ်2022ခုနှစ်စံပိုင်းမှာယူကရိန်းကိုကျူးကျော်စစ်စတင်ပြီးတဲ့နောက်ရုရှားစစ်တပ်မှအခြားဆုံးတွေများပြနေတာကိုလည်းသူကအလေးနဲ့ထားပြီးဆက်ပြောခဲ့ပါတယ်။မြောက်ကိုရီးယားတပ်တွေရောက်လာတာဟာရုရှားသမ္မတဗလာဒီမာပူတင်အကြက်ဆိုင်နေတယ်ဆိုတာအများသိသာထက်ပိုကောင်းပိုနိုင်တယ်ဆိုတာပြတ်သားရောက်တယ်လို့လည်းဝန်ကြီးအော့စတင်ကဆက်ပြောခဲ့ပါသေးတယ်ခင်ဗျာ
။ American သမ္မတရွေးကောက်ပွဲကျင်းပAmerican သမ္မတရွေးကောက်ပွဲကျင်းပဖို့ရပိုင်းမဲ့လိုတော့တဲ့အချိန်မှာရွေးကောက်ပွဲကိုအကြောင်းပြပြီးတော့နိုင်ငံရေးအရာကွဲလွဲချက်တွေနဲ့အမုန်းတရားတွေပိုးပြီးကြီးထွားအောင်အကြမ်းဖက်မှုတွေပေါ်လာအောင်ရန်ဘက်ကနိုင်ငံတွေတိုးပြီးတော့လှုပ်လာနေတဲ့အကြောင်း American ထောင်လန်ရေးဌာနကတတိပေးနေပါဗျ။ရွေးကောက်ပွဲမကျင်းပခင်တည်င်းနှစ်ပတ်လောက်အလိုအမေရိကန်အမျိုးသားထောင်လန်ရေးအဖွဲ့ကလျှို့ဝှက်အစ်စ်စမ်းစစ်ချက်အစီရင်ခံစာကိုမနေ့ကလူသိရှင်ကြားထုတ်ပြန်ပါတယ်ရုရှားအီရန်နဲ့တရုတ်နိုင်ငံတွေဟာအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်ပေါ်ယုံကြည်မှုပြတ်ပြားအောင်လုပ်နေပြီးသေးသိမ်အောင်တိုးပြီးတော့လုပ်နေတဲ့အကြောင်းစမ်းစစ်ချက်မှာသတိပေးထားပါတယ်ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတွေပေါ်လာအောင်ရုရှားနဲ့အီရန်နိုင်ငံတွေကဖန်တီးမယ်ဆိုတာကိုအမေရိကန်ထောင်လန်ရေးအဖွဲ့တွေကအခိုင်အမာယုံကြည် ထားပြီးတော့ရွေးကောက်ပွဲအလွန်ရလက်တွေကိုအတူပြုနေတဲ့ကာလမှာလည်းမဲမတမာမှုတွေရှိနေတယ်ဆိုတဲ့သတင်းတူမျိုးတွေနဲ့သဘောထားကွဲလွဲချက်တွေအငင်းပွားမှုတွေတိုးလာအောင်လှုပ်လာနိုင်ကြောင်းအမေရိကန်ထောက်လှမ်းရေးဌာနကတတိပေးထားပါတယ
်ရွေးကောက်ပွဲဆွတ်ဖက်တယ်လို့သမ္မတလောင်းဒေါ်နယ်ထရမ့်အဖွဲ့ဆွဆွဲချက်ကိုပြည်ထောင်ဝန်ကြီးချုပ်ကပြန်တုံ့ပြန်လိုက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြည်ထောင်အာဏာရလေဘာပါတီကပြောင်ပြောင်တင်းတင်းဝင်ဆွနေကြောင်း Republican Party သမ္မတဟောင်း Republican ကသမ္မတလောင်း Trump စီယုံရေးအဖွဲ့ဆွဆွဲချက်ကိုဝန်ကြီးချုပ် Keir Starmer ကပုံမှုအဖွဲ့အတွက်တာဝန်ပေးခဲ့တဲ့လမ်းမှာပဲစကားပြောခဲ့သေးကြောင်းလဲဝန်ကြီးချုပ်ပါတီသမ္မတလောင်း Tom Harris ရဲ့စီယုံရေးအဖွဲ့ကိုနိုင်ငံခြားအကူအညီဖြစ်ဥပဒေမဲ့ပေးအပ်ခဲ့ကြောင်းဆွဆွဲပြီး American ပါတီရွေးကောက်ပွဲကော်မရှင်ကိုသမ္မတဟောင်း Trump ရဲ့CEO အဖွဲ့ကတိုင်ကြားခဲ့တာပါဝန်ကြီးချုပ်ယုံအုပ်ချုပ်ရေးမှူးတဲ့ Morgan McSween နဲ့ပါဝင် Labor Party တာဝန်ရှိသူတွေဟာ Democratic Party သမ္မတလောင်း Harris ကိုအကြံပေးဖို့ American တွားရောက်ခဲ့ကြကြောင်းသတင်းမီဒီယာတွေကိုကိုးကားပြီးတိုင်ကြားခဲ့တာပါခင်ဗျာ
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်။ဟုတ်တဖို့နေ့ညချမ်း VOE မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ဒေါက်ဆန်းစုကြည်ရဲ့နေအိမ်ချန်နံပါတ်54တက္ကသိုလ်ရိပ်သာလမ်းအိမ်ကိုလေလံတင်ရောင်းချနိုင်ဖို့အရေးဒုတိယအကြိမ်ဈေးခေါ်ထားတဲ့လေလံကြမ်းခင်းဈေးကျပ်ငွေ300ဘီလီယံတန်ဖိုးကနေကျပ်30ဘီလီယံရှော့ချပေးပြီးတော့လေလံတင်ဖို့ဥအောင်ဆန်းဦးရှိနေကဒီကနေ့တရားရုံးကိုရှောက်ထားတင်သွင်းလိုက်ပါတယ်30ဘီလီယံရှော့ချပေးတဲ့အတွက်ကျပ်290ဘီလီယံနဲ့လေးလံတင်ဖို့လျှောက်ထားတာဖြစ်ပါတယ်။ဒေါင်ဆန်းစုကြည်နေထိုင်ခဲ့တဲ့မိသားစုပိုင်တက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုလေးလံတင်ရောင်းချဖို့နှစ်ကြိမ်တိုင်တိုင်လေးလံပြည့်ရောင်းချခဲ့ပေမဲ့အခုချိန်ထိတော့ဝယ်ယူမဲ့သူမရှိသေးပါဘူး။စစ်ကောင်စီကအမှု19မှုနဲ့ဆွဲဆိုထားပြီးထောင်ဒဏ်28နှစ်ချမှတ်ခံထားရစေဒေါင်ဆန်းစုကြည်ကတော့ရှစ်နေတွေမိသားစုတွေနဲ့တွေ့ဆုံခွင့်ပိတ်ပင်ခံထားရပြီးသူရဲ့နေအိမ်ခြံကိုလေလံတင်ရောင်းချနေတာတွေနဲ့ပတ်သက်လို့တိမတိကလည်းမတိရသေးပါဘူးတစုံတရာပြောဆိုတာလည်းမကြားရသေးပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ဒီခြံဟာအမျိုးသားယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့အတွက်ရောင်းချတာဖျက်ဆီးတာပုံစံပြောင်းတာတွေမလုပ်ဖို့တတိပေးထားပါတယ
်အင်ဒိုနီးရှားကမ်းလွန်ဆက်လီဘောကကျမ်းမေးဆိုးဝါးနေတဲ့ရိန်ဂျာတချို့ကိုစိတ်ကူးစားခွင့်ပေးလိုက်ပါပြီအင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်မှာအမျိုးသမီးနဲ့ကလေးငယ်တွေအများစုလိုက်ပါလာတဲ့ရိန်ဂျာဆက်လီအခုချိန်ထိကန့်ကွက်ခွင့်မရသေးတာကြောင့်ကျမ်းမာရေးချို့တဲ့သူတွေရှိပြီးတချို့ကတော့စေကူတာခွင့်ပြုလိုက်တာပါ
ada lemas demam batuk dan lain sebagainya
ဒုညာအများစုကအားကြီးချင်နေကြပြီးနှာဆေးချောင်းဆိုးအဖျားမိနေကြပါတယ်ကိုယ်ဝန်ဆောင်အမျိုးသမီးတွေရဲ့အခြေအနေကိုလည်းစစ်ဆေးပေးနေပါတယ်လို့ဒေသခံလာဘူဟန်ဟာဂျီဆေယုံကဆရာဝန်ဒေါက်တာမိုဟာမက်အကရမ်က AP သတင်းဌာနကိုပြောခဲ့တာပါရိန်ဂျာ140လောက်လိုက်ပါလာတဲ့ဆက်လျာမလေးရှားနိုင်ငံကိုသွားဖို့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပဇာကထွက်ခွာလာခဲ့တာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံမြောက်ဘက်ဆွန်းအာချေကမ်းလွန်မှာအင်ကာနီကတွေ့ရှိခဲ့ကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်ဆက်လျစတင်ထွက်ခွာခြင်းက216ယောက်လိုက်ပါလာခဲ့ပြီး50လောက်ကအင်ဒိုနီးရှားနိုင်ငံရောပြည်နယ်မှာဆင်းနေခဲ့ကြတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။လန်ခီမှာရိန်ဂျာ3ယောက်တည်းဆုံးခဲ့ပြီးအခုတော့အင်ဒိုနီးရှားကမ်းပေါ်တက်ခွင့်မရသေးတဲ့အချိန်နေထိုင်မကောင်းသူ17ယောက်ကိုစေကူတာခွင့်ပြုခဲ့တာပါခင
်ဗျ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းဟာမစ်ဆိုင်းဒုံးကျည်စခန်းတွေကိုတွားရောက်ပြီးစစ်ရေးအရာမဟာဗျူဟာမြောက်ဓာတ်ဆီးမှုတွေလှုပ်ဆောင်ရန်အသင့်ရှိမရှိစစ်ဆေးကြည့်ရှုခဲ့ကြောင်းနိုင်ငံပိုင်မီဒီယာ KCNA ကဒီကနေ့ဖော်ပြခဲ့ပါတယ်။အမေရိကန်ရဲ့နျူကလ িয়ার စွမ်းရည်ဟာမြောက်ကိုရီးယားအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့ကင်ဂျွန်အွန်းကပြောဆိုနေချိန်မှာအခုလိုဒုံးကျည်စခန်းတွေကိုကိုယ်တိုင်တွားရောက်စစ်ဆေးခဲ့တာလို့လည်းဆိုပါတယ်။အမေရိကန်ရဲ့နျူကလ িয়ার လက်နက်ဟာမြောက်ကိုရီးယားရဲ့လုံခြုံရေးကိုပိုးပြီးတော့ချင်းချောက်လာနေပြီးဒီအတွက်တံပြန်တဲ့အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ကိုပို့ပြီးအားကောင်းအောင်ထိန်းသိမ်းကြဖို့လိုအပ်ကြောင်းခေါင်းဆောင်ကင်ဂျွန်အွန်းကပြောကြားခဲ့တယ်လို့ KCNA သတင်းဌာနမှဖော်ပြထားပါတယ်။နိုင်ငံတကာပိတ်ဆို့အရေးယူထားပေမဲ့မြောက်ကိုရီးယားကတော့ပဲ့တင်းဒုံးကျည်တွေအပါအဝင်နျူကလ িয়ার လက်နက်အင်အားပိုမိုတိုးတက်အောင်အချိန်မြင့်လှုပ်ဆောင်နေတယ်လို့ ရုရှားနဲ့လည်းနှိစက်တဲ့ဆက်ဆံရေးစီရေးဆက်ဆံမှုတွေပြုလုပ်နေပါတယ်။အခုလိုမစ္စိုင်းဒုံးကျည်စကန်တွေကိုကင်ဂျုံအွန်းသွားရောက်ကြည့်ရှုချိန်ဟာတောင်ထဲမြောက်ကိုရီးယားကြားမှာတင်းမာမှုတွေတိုးလာနေချိန်လည်းဖြစ်ပါတယ်ရှင်။
တရုတ်လေရင်တင်သင်္ဘောအုပ်စုထိုင်ဝမ်ရေလက်ကြားကိုဖြတ်သွားခဲ့တယ်လို့ထိုင်ဝမ်ဘက်ကပြောလိုက်ပါတယ်။ထိုင်ဝမ်ကျွန်းနီတရုတ်နိုင်ငံကကြီးစစ်တွေနဲ့ဆေးလိချင်းပြီးနောက်တည့်ရဖြစ်တဲ့ဒီနေ့မှာပဲအခုလိုဖြတ်သန်းခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောလိုက်တာပါ။မြောက်ဘက်ကူ UTV ထိုင်ဝမ်ရေလက်ကြားကနေဖြတ်သန်းနေတဲ့လေအိုနီလေရင်တင်သင်္ဘောအုပ်စုကိုအနီးကစောင့်ကြည့်ခဲ့ကြောင်းကာကွယ်ဝန်ကြီးဝယ်လင်တန်ကူးကသတင်းတောက်တွေကိုပြောခဲ့ပါတယ်။တရုတ်ပြည်မကြီးကကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုလောက်ခံဖြစ်သဘောထားပြီးပိုင်ဆိုင်ကြောင်းပြသဖို့လဲဤတစ်ပိုက်မှာစီးရဲလှူရှာမှုတွေမချသေးခင်နှစ်တွေကစပြီးတော့တိုးမြင့်လာခဲ့ပါတယ်တရုတ်နိုင်ငံရဲ့တက်တန်းအကြာဆုံးလျောင်နင်းလေရင်တင်သမောဟာပြီးခဲ့တဲ့သတင်းပတ်ထဲတိုင်ဝမ်ကျွန်းနီစီးရဲလက်ချင်မှုကြီးထဲမှာပါဝင်ခဲ့တာပါတရုတ်နိုင်ငံရဲ့စီးရဲလက်ချင်မှုအတွက်တိုင်ဝမ်နဲ့မဟာမိတ်အမေရိကန်ကိုတော့ကန့်ကွက်ခဲ့ကြပါတယ်စီးရဲလက်ချင်မှုတွေအတွင်းရေကြောင်းတော်လာမှုတွေကိုပိတ်ဆို့တာတွေလည်းရှိခဲ့ပါတယ်တိုင်ဝမ်ကာကွယ်ဝန်ကြီးကတော့တိုင်ဝမ်ကိုပိတ်ဆို့တဲ့လုပ်ရဟာစစ်ကျင်ညာတဲ့သဘောဖြစ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ VOA American တရဲ့အောက်တိုဘာလ23ရက်ဗိုလ်ရုညသတင်းတွေကိုမိုင်းချင်းနိုင်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်လိုက်ပါပထမဆုံးကတော့ကိုကန့်တက်ထိန်းထားတဲ့လာရှိုးကိုစစ်ကောင်စီကထပ်ပြီးပုံကျဲတိုက်ခိုက်ခဲ့တာပါ MNDA ကိုကန့်တက်ဖွဲ့ကထိန်းချုပ်ထားတဲ့လာရှိုးမျိုးကိုစစ်ကောင်စီကဒီနေ့အောက်တိုဘာ23ရက်တရက်ထဲမှာပဲလေကြောင်းကနေအနည်းဆုံး2ကြိမ်ပုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်လာရှိုးမျိုးကိုအောက်ဂတ်လက30ရက်နေ့ကနေဒီနေ့ထိစစ်ကောင်စီဘက်ကပုံကျဲတိုက်ခိုက်တာကအကြိမ်စုစုပေါင်း20ထက်မနည်းရှိသွားပြီလို့လည်းပြောပါတယ်ဒီတက်ခက်ခံမှုနဲ့ပတ်သက်လို့ရန်ကုန်ကပြပို့ထားတာကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင
်ဗျာ MNDA ကိုကန့်တက်ထိန်းချုပ်ထားတဲ့လာရှုမြို့ကိုပထမအကြိမ်ပုံကျဲတက်ခတ်မှုမှာမေဟန်ကြီးရွာနီးကအရက်ချက်ဆက်ယုံမီးလောင်ပျက်စီးခဲ့ပြီးတော့လူအထိခိုက်မရှိခဲ့ပါဘူးဒုတိယအကြိမ်တက်ခတ်မှုမှာတော့အထိခိုက်အခြေအနေကိုတော့စုံစမ်းနေစေဖြစ်ပါတယ်လာရှုမြို့ပေါ်စစ်ကောင်စီရဲ့ပုံကျဲတက်ခတ်မှုနဲ့ပတ်သက်ပြီးတော့လာရှုမြို့ကစစ်ရှောင်နေသူတဦးက VOA ကိုအခုလိုပြောပါတယ်
မကောက်သေးလို့ကြားတယ်ပထမမနေ့အစောပိုင်းတစ်ခေါက်ကဒီလာရှိုးကနေပြီးတော့ကျောင်းဒီနေဟန်တဲ့ဆက်ပေါ့ဒီဘောပဲဆက်အဲအဲ့မှာရိုးရာရက်ဆက်ဆက်ယုံဆိုတာရှိတယ်အဲ့မှာသူကပေရက်ဆက်ထဲရောက်မယ်ကိုစံတန်ပေါ့ရိုးရာရက်ဆက်ဆက်ယုံအဲ့မှာကျဲသွားတယ်ရက်ဆက်ဆက်ယုံထဲမှာဘယ်သူမှမနေဘူးဘယ်သူမှမသိဘူးဒီ7နာရီလောက်အချိန်မှာကျတော့ဒီဟိုဘိတ်မှာကျဲသွားတယ်လို့ပြောတယ်သူတရားခေါက်တော့မသိသေးဘူးဒီနေ့တရက်ထဲမှာကျဲသွားပြီမခေါက်ကျဲသွားပြီ
MND ကိုကန်တက်ကတော့မေဟန်ကြီးရွာအုပ်စုကိုစံတန်ရွာမှာရှိတဲ့အရက်ချက်ဆက်ယုံကိုမနက်8:35မိနစ်မှာစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့ကြောင်းလူအထိကိမရှိကြောင်းနဲ့ပောက်ကွဲမှုကြောင့်မီးလောင်နေတာတွေကိုမိသက်ဦးစီးဌာနကငြိမ်းသက်နေကြောင်းဖော်ပြပါတယ်။ဒီလ21ရက်နေ့သကောင်အကျော်22ရက်နေ့ည12:18မိနစ်ခန့်ကလည်းအရှုံမျိုးရက်ွက်စနစ်နဲ့ရက်ွက်ရှစ်အဆက်မန်စုဖျားအနီးလူနေရက်ွက်အတွင်းကိုလေကြောင်းကပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာအရက်သား3ဦးထိခိုက်ခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ MNDA ကိုကန့်တက်ထိန်းချုပ်ရာလာရှိုးအပြင်လောက်ကိုင်းတဲ့တိန်နီမြို့နယ်တွေနဲ့တရနယ်လီတအန်းထိန်းချုပ်ရာနောင်ချိုနမ်ဆန်မြို့တွေကိုစစ်ကောင်စီကနေစဉ်ဆိုသလိုလေကြောင်းကတိုက်ခိုက်နေပါတယ်။ရှမ်းမြောက်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ကိုကန့်တက်ထိန်းထားတဲ့လာရှိုးကိုစစ်ကောင်စီကထပ်ပုံကျဲတိုက်ခိုက်တာကိုကိုစီသူပြောကြားခဲ့တာပါ။အခုတော့ရခိုင်ဘက်ကစစ်ဌာနချုပ်ကြီးရှီယာအမ်းမြို့ထိတိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေပါ။ရခိုင်ပြည်နယ်ကဒီအမ်းမြို့နယ်မှာ AAR ခတ်တပ်တော်ကမြို့ပေါ်ထိထိုးစစ်ဆင်တိုက်ခိုက်လာနေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အမ်းဒေသခံတွေကပြောပါတယ်တိုက်ပွဲပြင်းထန်နေတဲ့အမ်းမြို့ပေါ်မှာစစ်နိုင်ခါတွေပြက်လက်နေတာကြောင့်မြို့ကန်တွေအခက်ကြုံနေရပါတယ်ဒါပြင်မောင်းတော်ကွာဘက်မှာလည်းစစ်ကောင်စီနဲ့အေရတိုက်ပွဲတွေကဆက်ပြင်းထန်နေပါတယ်ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုဝန်ခံပေါင်းပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်ကအမ်းမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေချာတိုက်ပွဲတွေပြင်းထန်နေတာပါ။အောက်တိုဘာ23ရက်နေ့ဒီကနေ့မှာတော့အမ်းမြို့ပေါ်ကစစ်ကောင်စီစားဖတ်တပ်ကိုအေအာရခတပ်တော်ဘက်ကဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့မြို့ကန်တို့ကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမ်းမြို့ဒီနေ့အရှင်တွေကတော့ဒီနေ့မနေ့မှာ6နာရီထိုးတဲ့ကနေပြီးတော့အဲ့မှာဟိုတိုးဖက်ကအဖွဲ့တကအဲ့ရှားရဖတ်တပ်ကိုဝန်းဟိုတိုက်တာပေါ့နော်။တိုက်တဲ့အချိန်မှာအဲ့မှာဟိုအပြန်လာပြည့်ကြတာပေါ့ပြည့်တဲ့ခါအဲ့မှာ6နာရီထိုးကြရတယ်ပြည့်ကြတာ8နာရီခွဲလောက်မှမှသူတို့အပြစ်ခါတွေရ
ตัวจ๋าเลยตัวชาพายุกาตัวชาพาอุมานิปิโตตัวโอเออเลตัยเมชิยะกายจาตัวต้งขวางต้งแลเนปิโตต้งขวางต้งตายเยไอ้ชาพาตายเยนะเปปองปิโตมาไอ้มาตัวคันเซอเนคันโนเนโหคันเนจาละบ่เนาะถ้าเปิ่นนะพัดตัดฤจาละนัดจีฤเนเปียนละปิกขะณีจาราจาวမျိုးบ่ยักกอดติเนละม่าฤบ่มาละนัดจีจายอกปอกกวยติโลลีจองกะนี่แลไตไข่ณีเนโลอั้นหมู่กันกะเซ็ดเปียวบาเด
ကွယ်လဲနေကြည့်ရတော့ပြဟောအပေါ်ကနေပြီးတော့လဲနေဝေးတယ်ပြီးတော့ဟိုတက်ကလမ်းပြတယ်ဒီတက်ကလမ်းပြတယ်အဲ့လိုတက်တွေကတော့လမ်းလမ်းပြတော့ပြနေကြရပါအမ်းမြို့နယ်တွင်းကစစ်ကောင်စီတက်စကန်နေနဲ့ပြူဟာကုန်းတွေကိုအာရကတက်တော်အေးဘက်ကပြီးခဲ့တဲ့ဧပြီလကတည်းကစတင်တိုက်ခိုက်နေတာဖြစ်ပြီးတက်စကန်တော်များများကိုလည်းတင်ပိုက်ထားပြီးဖြစ်ပါတယ်လက်ရှိမှာတော့အမ်းမြို့ပေါ်မှာနောက်ပိုင်းတ
ေဘက်ကခမာယ303နဲ့စာဖတ်တပ်တို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးနောက်ပါခဌာနချုပ်နဲ့တခြားတပ်စခန်းတွေကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါစစ်ကောင်စီဘက်ကတော့အမ်းမြို့နယ်မှာဆယ်ဘင်းကားတွေနဲ့ဆင်အားဖြစ်တင်းတာတွေတွေ့နေရတယ်လို့ပြောကန်တူကပြောပါတယ
်ဟိုကျွန်တော်တို့ဗမာပြည်ကနေပြီးတော့ဟိုအဲ့ပါလေပြည်သူဆယ်ဆောင်တာအဲ့နှစ်နှစ်အာမခံဆိုတဲ့အဲ့လိုစစ်သားတွေဟိုသူတို့ဆွဲခံထားတဲ့ဟာလေးတွေလေအဲ့ဒါမျိုးတွေကိုလည်းပြီးတော့သူတို့ဒီကျွန်တော်ရခိုင်ပြည်ဒီအမ်းမြို့ကိုလည်းသူတို့အဲ့လိုအင်အားတွေဖြည့်ထားတာရှိတယ်ခင်ဗျအဲ့သူတို့နဲ့လည်းညာသူတို့လာတာတော့သူတို့ကားနဲ့လာတာတော့ကားနဲ့လာတော့သူတို့ရုံပေါင်းဝမလားဟိုဟာအယောက်ဝနဲ့အယောက်ဝတွေနဲ့သူတို့ saving ကနေလို့ပြီးတော့နှစ်ရှိအပြည့်လာပေါ့တယ်ပြီးတော့နောက်ဟိုသူတို့ star card တွေရတယ်ပြီးတော့ဟိုချေကလဲနဲ့အပြည့်နဲ့နောက်ကလဲနဲ့အပြည့်နဲ့အဲ့လိုလမ်းကြောင်းလုံချိုးတွေယူပြီးတော့မှပယ်လာပေးတယ်ခင်ဗျာ
ခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့ပေါ်မှာဘေးလူရာကိုထွက်ပြေးတိမ်းချောင်ဖို့ခက်ခဲနေတဲ့ဒေသခံတော်များများရှိနေသေးပြီးစားနပ်ရိက္ခာခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့သူကဆက်ပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့အချိန်တွေကတော့ခင်ဗျာဘာဟိုကျွန်တော်တို့ဒီအမ်းမြို့ပေါ်မှာစားနပ်ရိက္ခာအရှင်တွေကဆိုရင်ဟိုအခုဆိုကျွန်တော်ပိုဆမ်းမွေးတကီကိုတကောင်းနှုံနဲ့ဝေစားနေရပါတယ်ခင်ဗျာဟိုဒီရိုးရိုးစားဟိုအရင်တော့ရောင်းတဲ့တကီကို4000က5000တာအဲ့လိုစားမျိုးတွေတော့မရှိတော့ဘူးခင်ဗျာဒါနဲ့ဟိုဒီလက်ရှိအခုကျွန်တော်တို့မြို့ပေါ်မှာရှိတဲ့လူကဘေးကဘေးချိုးရွာလေးတွေကပြေးလာကြတဲ့အဲ့ဆက်ပြီးဆောင်ပြီးအနေနဲ့ကောစားနေရကောင်လည်းပတ်တယ်လို့အဲ့ဆန်တခုကတော်တော်လေးကိုတောက်ခကြနေကြပါတယ်ခင်ဗျာဝေစာပိတ်ဆံရှိပါမယ်လေဟိုဆန်ကရောင်းဖို့မရှိကြတာ
တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်၊ကွာနယ်၊မောင်းတော်မြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒါပြင်တောင်ကုန်းမြို့အနီးဝန်းကျင်မှာလည်းရန်ဖန်ရံကထိတွေ့တိုက်ပွဲဖြစ်ပွားနေတယ်လို့ AA ကထုတ်ပြန်ထားတာပါစစ်ကောင်စီဘက်ကစစ်သင်းမောတွေပေါ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာလေကြောင်းကနေပုံကျဲတိုက်ခိုက်နေလို့ရခိုင်ပြည်နယ်တွင်သာမကဘင်္ဂလားဒေ့ရှ်နဲ့ရခိုင်နယ်စပ်နှစ်ဖက်မှာနေထိုင်တဲ့ရဲသားပြည်သူတွေအတွက်စိုးရိမ်စရာအခြေအနေဖြစ်နေတယ်ဆိုတာအာရခတပ်တော် AA ကအောက်တိုဘာ22ရက်နေ့နေစွဲနဲ့စီရေးသတင်းထုတ်ပြန်ထားပါတယ်။မောင်းနှောမြို့နယ်မှာလည်းစစ်ကောင်စီနဲ့အေအေကြားတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီတင်တန်းပေးထားပြီးလက်နက်တပ်ဆင်ပေးထားတဲ့မွတ်စလင်လက်နက်ကိုင်အာစာ RSO ARA အဖွဲ့တွေနဲ့အာရခတပ်တော် AA အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုဂျမ်ဖက်မွတ်စလင်လက်နက်ကိုင်တပ်တွေနဲ့ NLA ဟာနေဆက်တချောက်မှာနေထိုင်ကြတဲ့ရဲသားပြည်သူတွေအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့လည်း AA ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူ
း။ရခိုင်ဘက်စစ်ဌာနချုပ်ကြီးရှိရာအမ်းမြို့ထိတိုက်ပွဲပြင်းထန်လာပြီးစစ်နဲ့အခါပြက်လက်လာတာကိုကိုဝင်းခံမောင်ပြပြခဲ့တာပါ။အခုတော့တရုတ်နယ်စပ်ဂိတ်တွေပိတ်ပြီးတဲ့နောက်ကချင်ပြည်နယ်ဘက်မှာလည်းကုန်ပစ္စည်းတချို့ပြက်လက်လာတာပါ။ကချင်နဲ့ဆက်ဆက်နေတဲ့တရုတ်မြန်မာနယ်စပ်ဂိတ်ပေါင်း၄ခုထပ်မံကိုတရုတ်ကလုံခြုံရေးအကြောင်းပြပြီးပိတ်လိုက်တဲ့နောက်မြစ်ချီနားအပါဝင်နယ်စပ်မြို့တချို့မှာကုန်ပစ္စည်းတချို့ပြက်လက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ပြည်ရဲ့ရပိုင်းကမန္တလေးကတရုတ်ကောက်စစ်ဝင်ရုံဖောက်ခွဲခံရပြီးတဲ့နောက်တရုတ်ကနေဆက်မှာရှိတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးဂီယူစိုက်ဖို့တတိပေးပြီးနေဆက်ဂိတ်တွေကိုလည်းအခုလိုပိတ်လိုက်တာပါဒီအချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုခြေခံပြီးကိုငင်းချန်ပြပြပေးပါအောင်ခင်ဗျာ
မန္တလေးမြို့ကတရုတ်ကောက်စစ်ဝင်ရုံရဲ့အဆောင်တစ်ခုအော်တိုဘာလ18ရက်မှာတိုက်ခိုက်ခံရပြီးတရုတ်ကကချင်ပြည်နယ်နေဆက်တကြောမှာရှိတဲ့နေဆက်ဂိတ်၄ခုထပ်မင်းဲကိုပိတ်လိုက်တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်လက်ရှိမှာလိုင်ဇာလိုင်စင်ခက်ရှန်မိုက်ဂျာယန်ကံပိုက်တီပန်ဝါအပါဝင်နောက်ထပ်ဂိတ်တချို့ကိုတရုတ်ကပိတ်ထားတာဖြစ်ပါတယ်လူသုံးကုန်စားတောက်ကုန်နဲ့73စီတွေမြန်မာဘက်ကိုတင်သွင်းတာတွေကိုတရုတ်ကအဓိကပိတ်လိုက်တာလို့မြကြီးနားမြို့ကအရက်ဖက်ဘွဲတစ်ခုရဲ့တာဝန်ခံကပြောပါတယ
်တရုတ်ကတော့ဘာလို့ဆိုတော့မြကြီးနားကိုကြာတော့ ဆက်တော့ယူတော့ဒီနေ့ကနေထားပြီးတော့ပြက်လာတယ်။တချို့ထိုင်ပါတော့နော်။ဒီကြီးသားအချိန်ကြီးတော့ကတော့သူကတော့တရက်ကိုဒီတင်းနဲ့ကားကတော့ဒီကြီးအကလောက်တော့ဝင်နေတာ။ဆက်တော့ကျွန်တော်နေသားဒီပိတ်တယ်ဆိုတာခဏတစ်ချက်ပိတ်ပြီးတော့ချိန်ကြီးပြီးတော့လုံးဝသူ့ဘက်ကဒီနိုင်နိုင်လေးတစ်ခုခုလုပ်ပြီးအောင်ရလို့ရှိမှလားတော့သူရဲ့လူတွေတို့ကသူခေါ်ရလို့လည်းကျွန်တော်အဲ့လိုမျိုးချက်နေစရာသူ့လည်းကမားပြီအရင်ကလို့ဆိုတော့အသွားလာရတော့အဆင်မပြေဘူးဘာအဲ့လိုမျိုးတော့သူတို့ကလည်းလည်းတော့စိတ်ကတော့စိတ်တူတဲ့သဘောတော့ရှိတယ်ဗျာ
ကချင်းပြည်နယ်နေဆက်မြို့တွေမှာဒေသခံတွေကတရုတ်ဘက်ကလာတဲ့စားတောက်ကုန်တွေကိုအဓိကမိခိုနေရတာပါတရုတ်ကတော့သစ်ကြောက်စိမ့်မြေရှားတက်တုနဲ့တ िश ူးငပြောတွေကိုသူ့နိုင်ငံနဲ့တည်ယူဖို့ဒီနယ်စပ်ဂိတ်တွေကတချို့ကိုအသုံးပြုပါတယ်အခုဂိတ်တွေကိုပိတ်တယ်ဆိုတာမှလည်းမြန်မာဘက်ကိုတင်သွင်းခွင့်ပိတ်လိုက်တာဖြစ်ပြီးတရုတ်နိုင်ငံတဲကိုတော့ကုန်တွေဝင်ခွင့်ပေးထားပါတယ်အခုလိုနယ်စပ်ဂိတ်ပေါင်း၄ခုထပ်မင်းဲကိုတရုတ်ဘက်ကလုံခြုံရေးအကြောင်းပြပြီးပိတ်လိုက်တဲ့အခြေအနေပေါ်မြန်မာစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတရုတ်ကောင်စစ်ဝင်ရုံးမှဖြစ်ခဲ့တဲ့ပောက်ကွဲမှုကိစ္စအပါအဝင်တရုတ်တန်ယုံရဲ့ထုတ်ပြန်ချက်တွေဟာတရုတ်နိုင်ငံဘက်ကရည်ရွယ်ချက်ရှိရှိနိုင်ငံရေးကစားမှုတစ်ခုသာဖြစ်နိုင်တယ်လို့ကချင်ဒေသခံတချို့ကသူတို့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။ဟာကြတော့အဓိကတော့ဒီလက်ရှိကချင်ပြည်နယ်နယ်စပ်ကတည်းကစစ်ကောင်စီလက်အောက်မှရှိဘူးလေ။ခင်ရဲလက်အောက်မှရှိရလေ။ဆိုတော့အဓိကကမြေရှားတို့ဟာတော့သူလားသူရှိပြီးသားကကိုယ်တော်မူပေးကိုပိတ်တာနိုင်ငံအင်းနိုင်ငံဒီနိုင်ငံတို့ခုသူမပြီးလို့ပါအဲ့လိုပဲပြောတာခုဆိုပါတော့အပြုတ်ကဆုံးရလာလို့အဲဒါအခုသတိပုဂ္ဂလအမြင်နဲ့ဆိုရင်ကိုယ်ဒီစစ်ကောင်စီတပြုတ်ကပိုဒီကရမှာပေါ့အခုတော့အဲ့ပိုဒီကရလမ်းကြောင်းသွားနေရပြီလောက်ကကရရှိသွားမယ်လောက်ကညမို့ဘူးလေအခုရှော့ကစားနေလို့လောက်ကအခုပဲသိရတယ်ကွာ
မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကတော့မြန်မာနိုင်ငံထဲကစီမံကိန်းလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးအတွက်ကြိုတင်ကာကွယ်ကြဖို့တတိပေးထားပါတယ်ရန်ကုန်မန္တလေးကဆက်မှုဇုံတွေကျင်းနီစီမံကိန်းလိုတရုတ်စီမံကိန်းတွေရှိတဲ့နေရာတွေမှာတော့ထူးထူးခြားခြားလုံခြုံရေးတိုးမြင့်တာတွေမတွေ့ရသေးဘူးလို့ဤဆက်သူတချို့ကပြောပါတယ်တရုတ်မြန်မာနယ်စပ်မှာရှိတဲ့ကချင်အထူးဒေသတစ်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်း10ခုထပ်မင်းဲကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကမကြာသေးခင်ကသိမ်းပိုက်နိုင်ခဲ့ပါတယ်အဲ့ဒီနောက်အခုအောက်တိုဘာလ18ရက်နေ့မှာတော့တရုတ်အထူးကိုယ်စားလှယ်တင်ရှူကျွန်းကယူနန်ပြည်နယ်ရင်ချမ်းမြို့မှာKIA ခေါင်းဆောင်တချို့ကိုခေါ်ယူတွေ့ဆုံခဲ့ပါတယ် KIA ရဲ့ထိုးစစ်တွေကိုလက်ရှိရောက်တဲ့နေရာမှာပဲရထားလိုက်ဖို့တရုတ်ကဖိအားပေးခဲ့တယ်ဆိုပြီးဒေတာတွင်သတင်းအများစုကဖော်ပြခဲ့ပါတယ်တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်တင်ရှူကျွန်းက KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးဂန်ဆောင်ကိုခေါ်ယူတွေ့ဆုံပြီးတရုတ်နယ်စပ်ဒေတာမှဆစ်ဆင်ရေးတွေမလုပ်ဖို့တည်ငြိမ်အေးချမ်းရေးကိုဦးစားပေးဖို့ထိန်းသိမ်းဆောင်ရွက်စေခြင်းကြောင်းတိုက်တွန်းပြောဆိုခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုအတည်ပြုပြောဆိုထားပါတယ်ခင်ဗျာ
တရုတ်နယ်စပ်တွေပိတ်လိုက်ပြီးတဲ့နောက်ကချင်ပြည်နယ်မှာလည်းကွန်ပစ္စည်းတချို့ပြက်လက်လာတာကိုကိုငင်းချမ်းပြောပြခဲ့တာပါအခုတော့မုန်တိုင်းငယ်ကနေဂျာနာဆိုက်ကလုန်းမုန်တိုင်းကြီးအဖြစ်စတင်အသွင်ပြောင်းတိုက်ခတ်လာတာပါမုန်တိုင်းငယ်ကနေပူအားကောင်းလာတဲ့ဆိုက်ကလုန်းမုန်တိုင်းဂျာနာအဖြစ်အသွင်ပြောင်းပြီးတိုက်ခိုက်နေပြီလို့မိုးစလကဒီနေ့မှထုတ်ပြန်လိုက်ပါတယ်အိန္ဒိယနိုင်ငံပူရီမြို့နဲ့ဆာဂါကျွန်းတို့ကြားမှာဖြတ်ကျော်တိုက်ခိုက်မဲ့ဒီဒါနာဆိုက်ကလုန်းရှင်ကြောင့်နေပြည်တော်ပါဝင်ရန်ကုန်တိုင်းနယ်ပြည်နယ်၁၁ခုလောက်မှာမိုးများရေကြီးရေလျှံလေပြင်းတက်ခိုက်နိုင်လာတဲ့ပြည်တွင်းရေကြောင်းသွာလာရေးလေကြောင်းခီးပြန်သွန်းမှုအထူးသတိထားကြဖို့မိုးစလကနှိုးဆော်နေပါတယ်ဒီနောက်ဆုံးအချိန်နေရန်ကုန်ကပေးပို့လာတာကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
ဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာအနောက်မြောက်ဘက်ကိုရွေ့လျားသွားပြီးတော့ပေါ်ပြီးတော့မှအာကောင်တဲ့ဆိုက်ကလုန်းမုန်တိုင်းဒါနာအဖြစ်ကိုအသွင်ပြောင်းပြီးတိုက်ခတ်နေပြီလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအောက်တိုဘာလ23ရက်နေ့ဒီကနေ့မှသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံဟိုင်းကြီးကျွန်းမြို့ရဲ့အနောက်မြောက်ဘက်ရင်းမိုင်255မိုင်ခန့်အကွာအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်စာကားကျွန်းတောင်အရှေ့တောင်ဘက်ရင်းမိုင်340မိုင်ခန့်အကွာမှာတော့ပင်လယ်ပြင်ကိုဗဟိုပြုတ်ပြီးတော့တိုက်ခတ်နေတဲ့ဆိုက်ကလုန်းဒါနာဟာလက်ရှိမြန်မာနိုင်ငံဘက်ကိုဥတီရွေလျားမဲ့အခြေအနေမရှိတာကြောင့်မိုးစလကအဝါရောင်အဆင့်သတ်မှတ်ထားပါတယ်။ Cyclone Bonai Tanaha, Autobala Nasanga Yani Manet Sobaimaro, Enia Nange, Orita Bine Miao Baine, and now Bingla Bine Ganji, Purimune, Saga Jono Jagu, Piajo, Daikan Nine, Lumuzlaga, Kaman Tabare, Dilumio Cyclone Bonai, Piajo, Daikaime, Galamaro, Yakan Bine, Chimbine, Sare, Niarima, Moti Chong Yuanai Nelu, Moliwatane, Salabida, Nujamu Uzitana, Dudia Nujai, Mu Ula Tonga, Viego, a deep Uare.
มองเนี่ยก็ดีนี่เนาะเนี่ยมาไกลแล้วเนี่ยเนี่ยดีนี่เนาะวุ้ยล่ะเนาะทีนี้ก็ดีนี่เนาะชี้แจงนะเนี่ยก็มีอย่างงูบ้านว่าจะมาทําอะไรกันดีมาเนาะอยู่ในบ้านเนาะทีนี้งูปลาเนี่ยอะไรก็เตรียมพวกเปลี่ยนเยอะสิล่ะเนี่ยก็งูจะค้านใช้อุรันติดตาชิงจะค้านเนาะไอ้เนี่ยอยู่แล้วนะไม่ใช่ ตัวปุ๋ยเนี่ยนี่เอาเข้าในเนี่ยไอ้เนี่ยปุ๋ยเลยยาล่ะเนี่ยคือว่าเราโมงนั้นก็เราจะไปในเส้นทางนี้เนี่ยเรามาเราได้ไอ้ยาการกินก็ถูกแค่ไม่รู้มากนะไอ้ยาที่มาเราจะโน้ตจะโน้ตก็โอ้ปัจจัยค่ายนี่เชื่อมือกุยได้กุยนี่ไอ้เด็กก็มาเราได้ยาวเนี่ย
ที่เดินไปเที่ยวมาโมนายเชิงเจ้าเจ้าจะได้สุดรู้มุมยาบีโร่เจ้าจีนีราบะยังคงมีเลยบ่าวยังคงได้ด้วยงานมีเนื้อที่ชูสินเชื่อพงยากกว่าที่มาโร่มาจงสบุสันจินจีเยลวันโมมูรีพี่นี่บีโร่ในที่ชูยินนิมยกงเนี่ยจะมีแต่อุจิธานาอภิญกุญแจใจอีพอดีก็เย็บบอลเนียช่วยเปลี่ยนเป็นยาบาร์เลยอะคู่ได้แค่ลานี่เลยไซโคลโมนายเชิงเจ้าอัปตัวบาลานัสต์ตัวยันนี่ดีกันเองมันเนี่ยไปนัสต์เลียนี่จีมาโร่ เนี่ยพี่เราจะให้ได้แมนเดลีมาคุยปะกูยังงงเอ้าวันนี้ก็เชียงเชียงปีนี้มีเอาไปน่าเชียงปีนี้ยังใครมีเนี่ยบัดดีมาเนี่ยใส่สิ่งการเนี่ยพี่เนี่ยแน่จะโม่ที่ชงยานายพี่เราจะชดที่ตาดีมาเราที่ตาอะไรโม่จีรานเนี่ยก็พี่เราโม่มีอะไรเนี่ยเลี้ยงใจใครในมาเรื่องโม่จะลากาสุดท้ายไปเลยไซเคิลโม่ไหนน่าเสียด้วยแต่ว่าเบี้ยเนี่ยเลี้ยงใจใครได้ยี่จีมีพี่จะมุริกูอ่ะทุกที่ท่าจะบ้าลูกทุกอย่างหนูใจมูอุลาทงอ่ะทริปไปบ้าเ ကျေးဇူးရှင်ပါတော့ပုံကောင်းကောင်းကောင်းကောင်းနေပါမှာနေတိုင်းနဲ့ဒီနေ့ဒီနေ့လည်းမြေပြူးအနေနဲ့တော့ကအရင်ရေချောင်းနေပေါ့နော်ဒီကပြင်မတောင်းကြရင်ပြင်မမရလို့ဒီနေ့ဒီနေ့ချောင်းနေရုပ်ပြည့်နော်ဒီဒီရပါဘုရားရဲ့ဒီကြီးကအဲ့ဒါမျိုးတွေဒါနေချောင်းနေနေတိုင်းရဲ့ဒီနေ့ပါတတိဒီရတယ်မှာတတိဒီဟိုတယ်မုံနိုင်ရှင်ကြောင့်မြမကံယူရန်တရှောင်းနဲ့ကံလွန်ပင်လေးပြင်းနေမှာမကြခဏမို ပြည်ပြင်းပြင်းလေးဟာတနအီကိုမိုင်း90ကနေ95မိုင်အထိတိုက်ခတ်နိုင်ပြီးလှိုင်းအမြင့်ကတော့မြမကံယူနယ်တစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်နေမှာဆက်တပေကနေ95ပေခန့်ရှိနိုင်မယ်လို့မိုးစလာကသတိပေးထားပါတယ်ဒီလိုမျိုးမိုးများရေကြီးမှုကြောင့်လေပြင်းတိုက်ခိုက်တာမိုးထစ်ချုံရွာတာမိုးကြိုးပြစ်တာလျှက်စီးလက်တာမိုးသီးကျွေတာလျှက်တပြည့်ရေကြီးတာမြေပြုံမှုနဲ့သဘာဝဘေးအန္တရာယ်ရှိတာကြောင့်
ကောင်းမြတ်ဒေသအနီးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့မြေပြိုကျမဲ့အန္တရာယ်နောက်ပြီးတော့မြင့်ငယ်ချောင်းငယ်တွေနားမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေချမ်းမှုတွေကိုကြိုတင်သတိပြုရှောင်ရှားကြဖို့နဲ့ပြည်တွင်းရေချောင်းလိုင်းသွားလာနေတာလေရင်ပြန်တမ်းမှုတွေမှာအထူးသတိပြုကြပါဆိုပြီးတော့မိုးစလာကသတိပေးနှိုးဆော်နေပါတယ်ရှင်မြန်မာမှာမိုးကြီးရေဆန်းစေနိုင်မဲ့ဌာနဆိုင်ကလုံးမုန်ရဲ့အ
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို Nielsen American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Video season တွေကို line တွင်မီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာ၊နောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ line တွင်မီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကို9နိုင်ကနေ10နိုင်အထိ line to meter 32 kHz 9383ညနဲ့9383ညline to meter 51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုး line length meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်တော့ည10နိုင်ကနေ17နိုင်အထိအဲ့ meter line အားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA Manakin Radio Season Bawe, Manenya Radio Tolan Jadine, Nyakon and I Yotan Season Ago, Lurumaiswe Yotan Line Online Moma, Nasalina, Nasin, Jishulu Yamai, VOAGO Abe Jare to Jesuwa, Jonji Sechayare the Jenigo, VOAGA Desep Binimari.
Megalanyajamatarashimakana, VOA American Tanya, October and the Senate Tonya, Purdue Nyabai. Radio season ago, American Pinozi, Washington DC, Miragani, Yotangaba, Nyas, Nighty, Sabio, Taya, Tolin Pinibare, Machagin, Tolin Pime, season in Maro, Podunia, and Piopia, Nicha, McKinley, Gen Z, now Kuyane, Akzakana, Passing, Canary, Matangin, Kuyan Zono, Uchos and Dane, Sunitare, Editane, Sunegama, the Yot Supper Mune, Taina, Ye, Surakonsen, Thunta, Tavare. Diana in Asuri, Titonia Nikon, Tosigo, Lupi, Target, Dioha, a good kamado, Drugo, Tinchobi, Sigon Sigo, Bon or Taupan Lavare, Daha, Du Josiwa, Dread, the Chinga Mahame, Puedagere, Limusu, Ajego, Dioga, Solo, Sati, Lai Davala, Mamia de Zango, Ujo Sandaga, Mimia Sune Tabarekne.
ဒီတယောက်ကတက်တုံညာနှစ်ခုညီနောင်သုံးဘွဲ့ပေါ့နော်ဒီစစ်စင်ရေးမှာတော့ကသူ့ဘက်ကဒီတိုက်ရိုက်မကူညီတော့မှလှုပ်ပေးထားခဲ့ပါတယ်အခုကြတော့သူတို့အတိုက်ရက်ဖို့ပြောပြီးတော့စစ်ကောင်စီဘက်ကနေကခွဲတဲ့ပုံစံဖြစ်လာပါတယ်အဲ့ပုံမှာဘယ်လိုသဘောရပါလဲတယောက်ကသဘောထားမူပြောင်းသွားတာအစကတည်းကညီနောင်သုံးဘွဲ့စစ်စင်ကိုသူလှုပ်ပေးထားတာကိုနှိုက်ကသူလိုချင်တဲ့အတိုင်းအတာကနေစပ်မှာဖြ ไอ้ตายนี่น่ะดิน้องส่งพวกอ่ะปูพี่แล้วซีเอ็ดเช็ดทรินลาพี่แล้วไลฟ์สตรีมนี่แหละโหมันเลยที่ดรอเช็งชอกลาได้บ่ญาสรแล้วก็ซื้อให้ล่ะดิไต้สื่อเนาะสิกองเสียจะซ้นตัวแทนเลยสิกองนี่จะซ้นยินซื้อไอ้จูซิบ้าโหลอๆเสียไทยแมงกากวยไปแม้ภวยซีไม่ซีบผิดเลยสิกองซีโหตันยุสินจีนรอไม่หุบสรไอ้เหล่านับครูอ่ะไอ้สิกองสีตาจะซ้นได้มั้ยสรยินน้องနိုင်ငံนี่เบิกอ่ะ NUG ကိုအစားထိုးပြီးတော့သူအတိအကျမှာပဲလောလောဆယ်မှာတော့အဲ့လိုဖြစ်လာရင်တရုတ်တက်သိပြီးတော့ခက်ခဲစီမယ်အဲ့ဒါကြောင့်ဒီတိုင်းရင်းသားအဖွဲ့တွေကိုထိုးစစ်မစင်နဲ့ရက်တော့လို့သူအမိန်ပေးညွှန်ကြားနေုံနဲ့မကဘူး NUG နဲ့မဆက်ဆံနေဆိုတော့ဟာတခါလည်းထည့်ပြီးညွှန်ကြားနေရသိသာပါတယ်တကယ်ဒီစစ်ကောင်စီကြပြီးတော့ဒါဘယ်လိုဖြစ်ဖြစ်မှာကြောက်တယ်အဲ့ဒါပိုကြောက်တာကတော့ NUG ကိုအစားထိုးပြီးအတိအကျပြလိုက်ရင်အနောက်နိုင်ငံတွေရဲ့ဩဇာကပိုပြီးကြီးသွားမယ်ဆိုတာသူစွန့်ရင်တို့အဓိကအဖြစ်
လိုက်နာပါမလားနောက်ဒီမှာအေအေတို့ခိုင်အေတို့နောက်စကိုင်းတိုင်းမှာဆိုပီဒီအက်တွေလည်းဆက်တိုက်နေရရှိရယ်သူကသူ့ဩဇာတက်ရောက်မလားအဲ့နှစ်ပိုင်းတချို့အဖွဲ့တွေပေါ့လေ
MND ကိုကန်ဆိုလိုက်နာရသူတို့ကတော့လိုက်နာမှာပဲ MND တို့ဟာ UWS နဲ့အတူတူဘာကဘာခွဲထွက်လာပြီးတော့တေဦးဘက်ကို TNL ဆိုရင်ဆက်တိုက်နေရပဲနောက်ပြီးတော့ KIA လည်းဆက်တိုက်နေရပဲ KIA ကိုသူတို့တေဦးကတားလို့မရပါဘူး KIA ဟာတေဦးရဲ့အကျိုးစီးပွားတွေကိုအများကြီးကင်ထားနိုင်လို့မြစ်ဆုံတေဦးကပြန်စားကျင်တယ် AIU လည်းထဲမှာ KIA လည်းထဲမှာရှိနေတာဒါအပြင်ပန်းဝါတေဦးကမြေရှားတွေကို ဝယ်ယူတဲ့နေရာအဲ့ပမာဝလဲကြည်အေကသိမ့်လိုက်တယ်တေယုတ်တန်ရဲ့ကြားတွေကဆိုသိမ့်လိုက်တော့တေယုတ်ကဘာမှမတတ်နိုင်ဘူးနေစားကိုပိတ်ထားရုံပဲရှိတယ်။နောက်အေအေပူဆိုးသေးရဲ့အေအေဟာတေယုတ်နဲ့နေချင်းလဲဆက်မနေဘူး။အေဟာနောက်ဖက်ဘော်ဒါကသူရဲ့အင်ဂျင်တွေစီစီးရဲ့အိမ်မှာအိန္ဒိယရောဘင်္ဂလားဒေ့ရှ်လိုစီးရဲ့ဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်ပေါက်သူဆက်သွယ်လ ပဲသူတို့ခိုင်ထားတယ်စီပွားရေးဆိုရေနံပိုက်လိုင်းတို့ဘာလို့ဒီထားတယ်တို့အကုန်လုံးသူကခိုင်ထားဆိုတော့သူကအများကြီးတင်းနိုင်ပါတယ်နောက်ပို့ပြီးဒီညမှာတစ်ခုစတိရတာကဘုတ်ကျုပ်ထွန်းမနိုင်အေကတခါသူပြောဦးတယ်ကျွန်တော်မှတ်မိတယ်အာတရုတ်ကကုညီရဲ့ဘာညာပြောတဲ့ခါသူကခြေပတ်ပြီးတော့တရုတ်သားကုညီငါတို့နေပြည်တော်တက်စင်းကကြာပြီလို့ပြောဦးတယ်မှတ်မိလိုက်မယ်ဆိုတော့ဒီလို
ဟိုစဉ်းစားကြည့်မယ်ဆိုရင်တော့တကယ်ဩဇာဟာတချို့အဖွဲ့အစည်းမှာဆက်ရောက်နိုင်ပေမဲ့တိုင်းသားအဖွဲ့အစည်းသူ့ဩဇာကိုမနာခံမဲ့တိုင်းသားအဖွဲ့အစည်းအများကြီးရှိနေလို့တော့ဒါကျွန်တော်ယူဆတင်ပါတယ်ဒါသိတရားနဲ့ပဲမရှိဘူးပြင်ပါအဲ့ဒီအမေရိကန်အပါဝင်ပေါ့ဒီနောက်အုပ်စုဟာရောဒီမြန်မာအရေးမှာဆက်ဖက်ဖို့အတွက်သူတို့ကအစဉ်သင့်ဖြစ်နေလားအဲ့သူတို့ဝင်လာမှာကိုတရုတ်ကရောဆ
မအရေးမှာဟိုဝင်ရောက်ဆက်ဖက်ဖို့ဆန္ဒရှိပါလား
ဆန္ဒရှိပေမဲ့လည်းလက်တွေ့တော့လုံးဝမဟုတ်ပါဘူးတကယ်တော့ဒါပေမဲ့သူတို့တော်တော်ကပြောခဲ့ဆိုစစ်ကောင်စီပြုတ်ကျသွားရင်တော့သူတို့ကအန်ယူဂျီသားလေးထိတ်ကြံနေဆိုတော့လုံးဝမှာပဲဒါဝင်ဆွတ်တဲ့သဘောမဟုတ်ဘူးနိုင်ငံရေးအဖြစ်သူတို့အတိမတ်ပြလိုက်တာဖြစ်မယ်အဲ့ဒါကိုလည်းတရုတ်ကကြိုပြီးတော့မြင်တာဖြစ်မယ်လောလောဆယ်မှာတော့ဒါပိုပြီးအရေးကြီးတာအမေရိကန်ဥဆောင်တဲ့ Quad အဖွဲ့ပေါ့လေဒီအဖွဲ့ကသိပ်ပြီးတော့ခြေလှမ်းဆွတ်လာတယ်ဆိုရဲ Quad ဆိုတာကအမေရိကန်ရဲ့အိန္ဒိယရဲ့ဂျပန်ရဲ့ဩစတြေးလျရဲ့ပါသူတို့ကအင်ဒိုပစိဖိတ်လုံခြုံရေးဆိုပြီးတော့လှုပ်လာတယ်အင်ဒိုပစိဖိတ်ကအစနိုင်ငံကြီးဝင်ကြီးအဆင့်လောက်လုခဲ့တာနောက်ပြီးတော့အဲ့ဒါကကျေပြန့်လာပြီးတော့အင်ဒိုပစိဖိတ်ဒီပြင်မှာတန်းဆောင်လုံခြုံရေးတဖွဲ့အတွက်ပူးပေါင်းဆောင်ရွက်မယ်ဘာညာဆွေးလှုပ်လာတယ်ပြီးခဲ့တဲ့စက်တင်ဘာမှာလှုပ်ခဲ့တဲ့၄ချိန်မြောက်ထိပ်ကြီးစည်းဝေးပွဲအတမနာပိုင်တင်ဆိုအတော်လေးကိုအခိုင်အမာပြောခဲ့တယ်ဒီ Quad အဖွဲ့ရဲ့လွှဲဟာ November ပြီးရင်လည်းဆိုရွေးကောက်ပွဲပြီးရင်လည်းဆက်လက်ပြီးတော့လုပ်မြန်မှာပဲဒီကိစ္စဆိုတော့အိန္ဒိယသမုတ်တရားတရုတ်ရဲ့ဤမှန်ချက်နောက်ပြီးတော့ Pacific ဆိုလည်းပဲတောင်ပြုတ်ပင်လယ်တို့ဘာလို့အဲ့ဒီဒေသတွေရဲ့သူတို့ Maritime Freedom and Fairness လို့ပြောတာပေါ့သူတို့ကတော့အဲ့ဒီမှာလွတ်လွတ်လပ်လပ်သွားနိုင်မှုလုပ်မယ်ဆိုတော့တရုတ်ရဲ့ချိန်ကြောက်မှုကိုအဓိကဟန်တာလိုတယ်ဆိုတော့တိုင်းရဲ့သူတို့ပြောရတာဖြစ်ပါတယ်ဒါပြင်အဲဂျပန်နဲ့တောင်ကိုရီးယားတစ်ခါမှမတက်ခဲ့ဘူးလေစပိုင်မှမတက်ဘူးလေသူပေါင်ပြီးတော့လည်းပဲသူတို့ကဒါမြောက်ကိုရီးယားကိုဆန့်ပြင်ပါရဖြစ်လာတော့ကော့အဖွဲ့ရဲ့အင်အားဟာပိုမိုကျပြန့်လာပါတယ်ဒါကိုတရုတ်ကတော့သိပြီးတော့စိုးရိမ်နေတူတယ်နောက်ပိုပြီးစိုးရိမ်ပကောင်းတာကအဲကော့အဖွဲ့မှာပါတယ်အိန္ဒိယလည်းပဲမြန်မာနိုင်ငံကိုအထူးစိတ်ဝင်စားတယ်အိန္ဒိယမြန်မာထိုင်းအဝေးပြေးနမကြီးဖဖို့အတွက်အထူးစိတ်ဝင်စားနေတယ်နောက်ရခိုင်မကလဒန်ပဲဆိုစီမံရေးလုပ်နေတယ်ဆိုဒီဟာအတွက် AA ကို fee map ပြုဖို့ AA နဲ့ဆွေးနွေးသူတို့ဆွေးနွေးမှုတွေရှိတယ် official state authority မဟုတ်တော့လည်းပဲသူတို့ဟာဒါသူတို့နည်းနဲ့သူတို့ဆွေးနွေးနေတယ် AA ကလည်းသူတို့လူမျိုးရင်းကိုစီမံရေးလူမျိုးရင်းကိုကာကွယ်လို့ပြောထားရဲဆိုတော့အိန္ဒိယနဲ့လည်းပဲသူတို့မဖြတ်ဘူးဆိုတော့တရုတ်ကသိနေရရင်ဟိုဘက်ရောက်ချင်ဟိုမှာပဲ AA တို့ကပါလို့အဲ့ဒါကိုလည်းသူတို့ဆွေးနွေးတယ်နောက် Bangladesh မှာ Sheikh Hasina ဆိုတာ pro Chinese လို့ပြောလို့ရတယ်သူစီမံရေးနေပါတယ်သူကနားထောင်နေပါညာအေးဘယ်တဲ့ route အတွက်သူကအဓိကလုပ်တာရှိရဲ့အခုမိုဟာမက်ယူနုစ်ကတော့နည်းနည်း pro west လို့တရုတ်ကမြန်ရှိရဲ့တရုတ်ကိုသူကလိုလာတယ်လူလို့သူမဆက်မှတ်ဘူးဆိုတော့အဲ့ဒါတွေကိုလည်းဘင်္ဂလားဒေ့ရှ်တွေတို့အိန္ဒိယတွေကိုလည်းကြည့်ပြီးတော့တရုတ်ကစိုးရိမ်ပါလိမ့်မယ်ဆိုတော့ဒီအကြောင်းနဲ့အားလုံးခြုံကျင်းသလားတရုတ်တော့ဝင်မဆက်စီတိုင်အောင်တရုတ်ဒီဒီအော်ဒါကိုဖယ်ရှားခြင်းလည်းဖြစ်နိုင်ရင်အန်ယူဂျီတက်လာမှာတော့သူကျူးစုံမှာဆွဲသဘောတော့ရှိပါတယ်
ဒါဆိုတစ်ဖက်ကဒီမြန်မာအရေးမှာတရုတ်ကမြုံမှန်းတယ်လို့ပေါ့စစ်ကောင်စီကဆက်ပြီးတော့တည်မြဲပြီးတော့သူတို့ရဲ့အကျိုးစီးပွားကိုကာကွယ်ပေးသွားနိုင်မှာမလား
ဒါကတော့ပြောရခက်ပါတယ်ဒါ that depends ပေါ့လေဘယ်ပုံမှန်မှုတည်လဲဆိုတော့ကာကွယ်ပေးလို့ရထိုင်တဲ့အခြေအနေရှိသေးရဆိုရင်တော့ကာကွယ်မှာပေါ့သူတို့ကတော့ဒါတိုင်းရင်းသားတွေရဲ့အင်အားစိတ်များလာရဆိုရင်မကာကွယ်နိုင်တဲ့အခြေအနေရှိဘူးဆိုရင်တော့စစ်ကောင်စီကိုသူကပြစ်လိုက်တာပါပဲတချို့သုံးသပ်သူတွေကပြောကြတယ်လေတရုတ်ကတကယ်တော့ပြည်သူတွေရဲ့တရုတ်မူတီစိတ်ကပုံမကြီးထွက်လာနေတဲ့အချိန်မှာဒီလိုတဟာစုရဲ့ဒါမှားတဲ့ကစားနည်းပေါ်လေဒါသူဆုံးရှုံးမဲ့ game ကိုပေါ်လေ wrong game ကိုကစားနေတာဖြစ်တယ်သူတနေ့မှဆုံးနေရင်ဆိုင်ရမှာပြီးတော့တွေ့နေရတယ်ဆိုတော့စစ်ကောင်စီကအဲ့လောက်ထိသူကအမ်ပင်းနိုင်မှုသို့သော်အဲ့လိုကိစ္စအတွက်တရုတ်ကဝင်တိုက်မလားအဲ့လိုလဲသူလုံးဝမဟုတ်ပါဘူးအဲ့လိုလို့ရင်တော့ပူပြီးပြဿနာဖြစ်လာမှာပေါ့သူကစိမျက်နှာတစ်ခုလည်းဖန်တီးရင်ဘူးတပီတိုင်းရင်သားတွေကတော့သူကလုံးဝနိုင်သားဒီလုံးဝဖယ်ရှားပလိုက်မလားဆိုရဲအဆင်ပြေပဲသူကဒီမှန်တဲ့မရှိပါဘူးတော့ဆင်မှာတော့သူကနှစ်ဖက်လုံးထိန်းချုပ်ထားနိုင်တယ်နှစ်ဖက်ခွာကစားကျင်တဲ့သဘောသာရှိလို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတော့ဒီဟာအပြတ်သက်စေကောင်စီရဲ့အကျိုးစီးပွားတွေဒီပြတ်လုံးဝကပ်ပက်တီပေးနိုင်မယ်ဆိုတာလည်းပဲသိမမျော်လင့်နိုင်ပါဘူးဒါတိုင်းရင်းသားတွေဒီတော်လိုင်းအင်အားစုတွေရဲ့ဟောစာအချိန်မှာတက်လာရင်ပုံစံတစ်မျိုးတစ်ပြောင်းလာနိုင်ပါတယ်ဟဲ့လား
ဒ တကယ်လို့မကာကွယ်ပေးနိုင်ဘူးပေါ့တရုတ်ရဲ့အကျိုးစီးပွားကိုစစ်ကောင်စီကမကာကွယ်ပေးနိုင်ဘူးဆိုရင်တရုတ်ကဘာလုပ်လာနိုင်မှာလဲ
အကာကွယ်မပေးနိုင်ဘူးဆိုရင်တော့သူကစွန့်ထွက်လိုက်ကြမှာပေါ့တကယ်ဆိုဆိုတော့ဘယ်လိုနည်းနဲ့သူကာကွယ်နိုင်မလဲဖွင့်ဆွတ်တဲ့ညော့မဟုတ်ဘူးသို့တော်လည်းပဲသူဒီနည်းညော့သူကအဖြေရှာမယ်ထင်ပါတယ်အခုလောလောဆယ်ကတော့သူကအစွမ်းကုန်ကြိုးစားနေပဲရေကောက်ပွဲလုပ်ရေကောက်ပွဲလုပ်ပြီးတော့ဟာရေကောက်ပွဲကတက်လာတော့အစီမတ်ပြုတ်မယ်ဆိုတော့အခုစစ်ကောင်စီကNLD ပါတီတော်ပြန်လဲစီးရေလုံနေပါညာဆွဲသတင်းတွေထွက်နေသူတို့ကလွှင့်လာလာတော့မစီစီးဘူးပေါ့ဒီနေ့တနေ့အနေမှာအဲ့ဒီသတင်းတွေစကြရတယ်ဆိုတော့တရုတ်ကစစ်ကောင်စီနဲ့ဆိုရင် NLD ကိုသဘောကျခဲ့တယ်ဘူပြီးတော့နှိမ့်သက်ခဲ့တာအမှန်ပါပဲ NLD နဲ့သူကပြပြလဲဆက်ဆံခဲ့တယ် NLD ကိုဖြုတ်ထွက်လိုက်တဲ့အခါမှာစစ်ကောင်စီကိုအသီးမမပြဝဲနဲ့သုံးနှစ်လောက်ပြစ်ထားခဲ့ပြီးအခုမှဆော်ဆော်ကအန်အန်ရီကိုကျွန်တော်ဆွေးနွေးခဲ့တဲ့ကိစ္စတွေကြောင့်သူကရုတ်တရက်စစ်ကောင်စီအပိလာရဲသဘောဖြစ်တယ်ဆိုတော့ NLD ကိုတိုင်းရစီမပြတ်ပါဘူးသူက NLD NLD ဟာပုံပြီးတင်တော်တယ်လို့ယူဆတယ်ဒါကြောင့်သူတို့ရွေးကောက်ပွဲလုပ်လိုက်ရင်လည်းပဲ NLD မပါသောရွေးကောက်ပွဲကိုတရုတ်အနေနဲ့ထောက်ခံအပိလာသိခဲ့မယ်ဘယ်လိုဖြစ်နိုင်မှာလဲဆိုတော့လုပ်မယ်အဲ့ဒါကြောင့်မလား NLD ကိုပေါင်ထည့်လို့သူကတွန်းပြန်တူပါလိမ့်မယ်အဲ့ဒါကိုဆိုရင်လို့လည်းအခုဆိုရင်စစ်ကောင်စီက NLD ကိုရွေးကောက်ပွဲမှာပါဖို့ဆိုပြီးတော့လုပ်နေသဘောရှိပါတယ်ဆိုတော့အဲ့လိုပုံစံမျိုးပဲတရုတ်ကကြိုးစားအောင်မှာပဲအဘယ်ကျူစားလို့နောက်ဆုံးမအောင်မြင်ဘူးဆိုရင်လည်းပဲတရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘူးတောင်းခဲ့မှုကအများကြီးပါပဲဟိုတုန်းကဘကဘကိုအဓိကအပြီးခဲ့တယ်အဆင်မပြေဘူးမအောင်မြင်ဘူးသူတို့ဒါတော်လှန်ရေးကိုမတင်ပို့တော့ဘူးဆိုတော့မူဖြစ်လာတဲ့ဒိတ်လျှောက်ပလဲထက်မှာအဲ့ဒါကြောင့်အဲ့ဒီဟာမူရုပ်သိမ်းပြီးတော့တခါပုံစံမျိုးပြောင်းလဲအဲ့လို policy ကိုမကြာခဏပြောင်းခဲ့ပါတယ်တရုတ်ကသူ့အကျိုးစီးပွားခံခဲ့ပြီးတော့တကယ်ဝင်ဆပ်လိုက်တာမဟုတ်ဘူးနဲ့အဲ့လိုပြောင်းခဲ့ရဆိုတော့အခုလည်းပဲသူ policy မအောင်မြင်ဘူးဆိုတဲ့ဟာစီလိုက်တယ်မှာတနေ့တော့ပြောင်းလာမှာပဲသို့တော်လည်းပဲလုံးဝဝင်တိုက်တဲ့နည်းကိုပြောင်းမယ်လို့တော့မယူဆပါဘူးအဲ့ဒါကအခုပြည်သူရဲ့စံချိန်မှာလည်းသိမ်းများနေတော့
အဲ့တရုတ်ကရောဒီတိုင်းသားရေးကိုလုံးဝမျက်ွယ်ပြုလိုက်နိုင်လားဒီဗိုလ်ချုပ်မှုကြီးမေအောင်နိုင်ကတော့လက်နဲ့ကင်ဟိုတောင်းဆိုတာမဟုတ်ဘဲနဲ့ဆွေးနွေးပွဲကိုဖိတ်ခေါ်နေပါတယ်သူကတော့
အစအဆုံးပြောရင်အဲ့ဒါပါပဲလက်နက်ကရင်တောင်းဆိုတာမလုပ်နိုင်ဆိုသူကဘယ်လိုတက်လာသလဲလက်နက်မကရင်ဆိုတော့မေးရရှိပဲလက်နက်မကရင်သူကဒီညာရောက်လာမလားအဲ့ဒါသူလည်းလက်နက်ကရင်ပြီးတော့တက်လာခဲ့တာပဲဆိုတော့ငါလို့ဆိုလိုက်မလုပ်ကြတဲ့လို့ပြောတဲ့သဘောနဲ့တူတယ်လို့ပဲပြောမှဖြစ်ပါတယ်သူရဲ့ပြောကြရကတော့တိုင်းသားတွေဒါကိုနားဝင်လေးမဟုတ်ပါဘူးသူမတက်ခင်ကတော့ဟိုးလွတ်လပ်ရေးရပြီးတိုက်ရခဲ့တဲ့အဖွဲ့တွေအများကြီးပါပဲနှစ်ပေါင်းများစွာအထူးသဖြင့် 62 နောက်ပိုင်းမှာတည်ပြန်လာတဲ့အဖွဲ့တွေနောက်ပိုင်းမှာပေါ်လာတဲ့အေလို့TNL လို့အင်အားကြီးမှလာတဲ့အဖွဲ့တွေလည်းအများကြီးရှိနေတော့ဘသူမှလည်းပဲသူရဲ့ဒီဆွေးနွေးပွဲလမ်းစဉ်ကိုလက်ခံကြရမှာမဟုတ်ဘူးသူကအတင်းလို့သလိုလှုပ်ဖို့သာဖြစ်ပါတယ်ဆိုတော့တရုတ်ကလည်းဘယ်လိုတိုက်တွန်းတရုတ်တောင်းမှဘူးကြက်လင်းတွေပူပေးပြီးမကြခင်မှာပဲမန္တလေးမှာရှိတဲ့တရုတ်ကောင်စီဝန်ကြီးကိုဘသူမှမသိဘူးဆော်ထဲပလိုက်ကြပြီဆိုတော့တရုတ်ကတော့နည်းနည်းစဉ်းစားရပါလိမ့်မယ်ဒီကိစ္စကိုနောက်တစ်ချိန်မှာငါတို့ဒီထိစစ်တူလို့ရမရဆိုတာတော့စဉ်းစားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ်က
ဲ့
တိုင်းရင်းသားအရေးနဲ့တရုတ်ဆက်ဖက်မှုစိန်ခေါ်ချက်တွေကိုဦးကျော်စန္ဒနဲ့မမြစင်အောင်တို့ဆွေးနွေးခဲ့ကြတာပါအခုတော့ဂျန်စီကဏ္ဍပါနိုင်ငံခြားကြောင်းလျှောက်တာကူညီပေးမယ့်အဖွဲ့အကြောင်းပြောထားပါတယ်နိုင်ငံခြားကြောင်းသွတ်တက်ခြင်းနဲ့ကြောင်းလျှောက်သူတွေအခက်အခဲကိုကူညီဖြည့်ဆည်းပေးဖို့Jake the Hook ဆိုတဲ့အဖွဲ့လေးကိုထောင်ထားတယ်လို့မြန်မာចောင်းသားလူငယ်၃ယောက်ကပြောပါတယ်အခုလိုရှောက်တုံးကကိုယ်တိုင်ကြုံခဲ့တဲ့အခက်အခဲတွေတခြားသူတွေမကြုံစေခြင်းလို့ဒီတွေ့ကြုံတွေအခမဲ့ဖြန့်ဝေပေးပြတယ်လို့လက်ရှိ American ထိတ်တန့်တက္ကသိုလ်တွေမှာတက်နေတဲ့ဒီလူငယ်တွေကပြောပါတယ်မခင်လေးဆက်တွေ့စကားပြောထားပါတယ်ခင်ဗျာ
Hey Gen Z တို့တက်ချင်ရောက်နေပြီနော
်ကျွန်တော်ကလည်းတော့အဲ့ဒီ college counseling နဲ့ပတ်သက်ပြီးတော်တော်လေးလိုက်ရှာခဲ့ရတယ်အော်တချောင်းဝင်တချောင်းထွက်လူတွေလိုက်မိပတ်စံတွေကလည်းပြရပဲဗောလေတော့ like class တစ်ခုဆိုရင်တနင်္ဂနွေတသိန်းခွဲနဲ့သိန်းနဲ့လို့ပြရတော့ဩဂျီယာလီကဘာမှမခက်ဘူးဗောနော်ဟို SC editing လေးထုတ်ပြရတာကဟိုငါ click ကြရတယ်ပြန်ထုတ်ပြနိုင်တော့တယ်ငါချောင်းလေးတစ်ခုဝင်သွားရင်တော့ချောင်းတော့ပြန်ကူညီနိုင်တော့မယ်ဆိုပဲရွေးချက်လေးကအဲ့ဒီတရားရှိ
ကျွန်တော်ကကြာဒီ US ကိုကြောင်းလျှောက်နေတဲ့အချိန်မှာကို့မှာမိကွန်းတွေရှိတိုင်းဒါမှမဟုတ်မရှင်းတဲ့ဟာတွေရှိတိုင်း online မှာရှာကြည့်ရင်ဒီ US ကကျောင်းသားတွေအတွက်ကိုပဲကူညီပေးတဲ့ resource တွေရှိရဖြစ်ပါတယ်။ကျွန်တော်မြန်မာကျောင်းသားတွေ international ကျောင်းသားတွေအနေနဲ့ US ကိုကျောင်းလျှောက်ဖို့အကြအလွန်ခက်ခဲသောကြောင့်ကျွန်တော်ကကြာတော့ကျွန်တော်အခုရခဲ့တဲ့အတွေ့အကြုံတွေကိုသူများတွေနောက်လာမယ့်ကျောင်းသားတွေကိုပြန်မျှဝေပေးလို့ရအောင်လို့ရည်ရွယ်ချက်နဲ့ကျွန်တော်ဒီ Check the Hooks ရဲ့ဘ organization ဖွဲ့တာဖြစ်ပါတယ
်ပေါ့ကျွန်တော်တုန်းကတော့ဒီတောင်းလျှောက်တဲ့အချိန်မှာကျွန်တော်ဘာမှနားမလည်ခဲ့ပေါ့နော်ဒီ SADA ဖြေရမယ်ပြီးတော့ဒီ extra curricular လောက်ရမယ်ဒီ high တခုမှဘာမှနားမလည်ခဲ့အဲ့တော့ကျွန်တော်ပထမဦးဆုံး US တောင်းလျှောက်ပို့စုံစမ်းတော့ကျွန်တော်ဒီ online မှာဒါ Harvard တို့ Brown တို့ဒီ Rice တို့ဝင်တဲ့အကိုအမအိမ်နဲ့ဆက်သွယ်ရခဲ့ပေါ့နော်အဲ့မှာစပြီးကျွန်တော်ရဲ့ပညာရေးလမ်းကြောင်းကဖွင့်သွားခဲ့ပေါ့ကျွန်တော်လုံးဝဒီကျောင်းနေတက်ရောက်ဖို့ဒီပဲချက်မရှိခဲ့ဘူးဒါပေမဲ့သူတို့နဲ့စကားပြောကြည့်တဲ့အချိန်မှာဒီကျောင်းနေက financial aid အပြည့်ပေးတယ် scholarship တွေအပြည့်ပေးတယ်ဆိုတာတီးခဲ့အတွက်ကျွန်တော် US ကျောင်းလျှောက်ဖို့ inspire ဖြစ်ခဲ့ပေါ့နော်အဲ့လိုမျိုးပဲကျွန်တော်ဒီ3နှစ်လောက်ကြိုးစားပြီးတဲ့အချိန်မှာလက်ရှိ MIT မှာဒီ financial aid နဲ့တက်ရောက်နိုင်ခဲ့ပေါ့နော်အားကြောင့်ကျွန်တော်ဒီတော့နာမည်ခဏလူငယ်အတွက်လည်းဒီမျိုး US မှာကျောင်းတက်နိုင်ဖို့အတွက်ကူညီခြင်းနဲ့အတွက်ဂျိတ်ကိုစတင်ထောင်ခဲ့ရဖြစ်ပါတယ်
ဒါကအမေရိကန်ပြည်ထောင်စုမှာရှိတဲ့ထိတ်တန်းတက္ကသိုလ်တွေမှာတက်နေတဲ့လူငယ်လေး၃ယောက်ကသူတို့ကြောင်းလျှောက်တုန်းကခန်းစားခဲ့ရတဲ့ခန်းစားချက်တွေပေါ်မှာအခြေခံပြီးတော့ဘာကြောင့်မလို့ဂျိတ်ကိုဖွဲ့စည်းရတာလဲဆိုတာပြောပြခဲ့တာနော်အဲ့တော့ဂျိတ်ဆိုတာဘလို့ဖွဲ့စည်းမျိုးလဲ
အဓိကတော့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံရဲ့ခြားရေးမှာရှိတဲ့ scholarship တွေကိုမြန်မာကျောင်းသားတွေနဲ့ပုံမှန်ရင်းနှီးလာစေဖို့ဒီလိုကြောင်းလျှောက်တဲ့အခါမှာလွယ်လွယ်ကူကူချွတ်ချွတ်ဝင်းနဲ့ကြောင်းလျှောက်နိုင်ဖို့အတွက်ကျွန်တော်လက်လမ်းမီတစ်လောက်လေးကိုမြန်မာကျောင်းသားတွေပြန်လည်မျှဝေခြင်းနဲ့အဖွဲ့လေးပေါ့စစချင်းတော့ volunteer က300ပေါ့ကျွန်တော်300ပြီးတော့အခုကြာနောက်ဆုံးတော့ volunteer 33ယောက်အထိကိုရှိခဲ့ပါပြီပေါ့လေ
ဂျိတ်ဖွဲ့ကဘယ်လိုပုံစံနေနဲ့မြန်မာလူငယ်တွေကိုအကူအညီတွေပေးနေတာလဲ
အခုကျွန်တော်တို့လက်ရှိအဓိကအားဖြင့်လုပ်နေရတော့တက္ကသိုလ်များစီတိုးဆိုတဲ့ 1-to-1 ဒီ college advising program တော့ရှိရပေါ့နော်ဒီ program မှာဆိုရင်ကျွန်တော်တို့ကဒီကျောင်းသားတွေရှောက်မဲ့ကျောင်းတွေ list တွေကြည့်ပေးရပြီးတော့ဒီ SA ရဲ့နေရာမှာကျွန်တော်တို့ကဖတ်ပေးရဖတ်ပေးပြီးတော့ဒီ SA မှာလိုအပ်ချက်တွေဒါလိုအပ်ချက်တွေရှိလဲဘယ်လိုမျိုးကျေးတဲ့နဲ့အဲ့လိုမျိုးစသဖြင့်ကူညီပေးရပါတော့ပြီးတော့နောက်တစ်ခုကကြတော့ English proficiency exam တွေဘယ်လိုဖြေရမလဲအဲ့လိုမျိုး tip တွေကိုလည်းကျွန်တော်တို့ကလက်လမ်းမီတလောက်ကူညီပေးရပါတော့
ကျွန်တော်တို့မှာအကြောင်းလျှောက်ကြမယ်ဆိုတဲ့ webinar series လေးလည်းလုပ်နေရဖြစ်ပါတယ်ဒီ webinar series မှာဒီနိုင်ငံတကာထိပ်သီးတက္ကသိုလ်တွေမှာပညာသင်ဆုနဲ့တက်နေသောမြန်မာကျောင်းသားတွေလာပြီးအတွေ့အကြုံတွေကိုမျှဝေပေးတဲ့သဘောနဲ့ webinar series တွေလုပ်ပါတယ်အခုဆိုရင်ကျွန်တော်တို့မှာ webinar ကြ16ခုအောင်မြင်စွာလုပ်ခဲ့ပြီးပါပြီ။ဒီ webinar ရေးမှာဆိုရင် US မှာရှိတဲ့ Ivy League တက်နေတဲ့ကျောင်းသားတွေ UK က Russell Group မှာတက်နေတဲ့ကျောင်းသားတွေပြီးတော့လေ UK ကကြာ Achieving Scholarship ရရှိခဲ့တဲ့ကျောင်းသားတွေအထိလည်းပါဝင်ပြီး guest speaker လာပြီးပြောပါခဲ့ရဖြစ်ပါတယ်
။ဒီကျွန်တော်တို့မှာ content series တွေ video series တွေလည်းရှိပါတယ်။content series နာမည်ကတော့ကျောင်းလျှောက်လမ်းညွှန်ဆွဲ content series ဆိုတာ။အဲ content တွေမှာဒီနှစ်က US ကကျောင်းတွေကိုဘယ်လိုရှောက်အောင်လဲပြီးတော့ extra credit လောက်ရေးပြီးတင်တယ်ပေါ့လေ။ဒီဟာကြီးဟာကြီးအကုန်လုံးကကျွန်တော်တို့ရဲ့ own tunes တွေဖြစ်တယ်။ဒါ volunteer တွေအားနဲ့ကျွန်တော်တို့ရဲ့ဟိုဘယ်လိုမှတိတမျှဟိုဟာကြီးအကုန်လုံးဒီ content တွေနေနေရေးပြီးမျှဝေတာဖြစ်ပါတယ်။ဆိုတော့ contents ပေါင်းကကျွန်တော်30ကျော်ရေးပြီးပါပြီ။ပြီးလို့ရှိရင်ကျွန်တော်မှာ video series လည်းရှိရပါလိမ့်။ video series ကတော့ကျွန်တော်တို့ဒီကျောင်းဝင်ခွင့်ရတဲ့လူရဲ့ essay ကိုဖတ်ပြရဲ့ series ပေါ့။ဆိုတော့ဘယ်လိုမျိုးရေးရမလဲ၊ဘယ်လိုမျိုးတူရမလဲ၊ဘယ်လိုမျိုးပြုရမလဲဆိုရယ်စုတူပြု video series လည်းရှိပါရခင်ဗျ
။ဒီလို J ရဲ့အခမဲ့အကူအညီပေးနေတဲ့ season တွေကိုဘယ်လို platform တွေအနေနဲ့မြန်မာလူငယ်တွေလက်ထဲကိုရအောင်လုပ်ပေးနေလဲ
။ဒီမြန်မာပြည်မှာလူသုံးများဆုံးဖြစ်တဲ့ social media Facebook မှာအဓိက information တွေမျှဝေတာဖြစ်ပါတယ်။ဒါပေမဲ့ဆက်သွယ်လွယ်ကူအောင်လို့အခြား platform တွေဖြစ်တဲ့ Instagram, Telegram, YouTube တို့မှာလည်းရှိပါတယ်။ကိုပိုင်းတီထောင်သားရဲ့ website လေးလည်းရှိပါတယ်။ checkthehook.com ဆိုပြီးတော့ online မှာရှာလို့ရပါတယ်။မေးခြင်းသမျှမေးခွန်းတွေကိုလည်းကျွန်တော်တို့ check ရဲ့ messenger မှာလာမေးနိုင်ပါတယ်
။ကဲဂျင်စီတို့ရေဂျိတ်ကလေးတွေတစ်ခုနဲ့တစ်ခုနဲ့အပြန်အလှန်ချိတ်ဆက်ပြီးတော့အကူအညီပေးနေတဲ့မြန်မာလူငယ်လေးတွေရဲ့ဂျိတ်အဖွဲ့လေးကြောင့်ကြားခဲ့ကြရတာနော်။ရှိတဲ့ဘက်ဒီကြာလို့ရှင်လဲဂျန်စီးတွေအတွက်ဂျန်စီးရှင်နေပါတယ်ဆက်ဆက်စောင့်ကြည့်ကြပါနော
်နိုင်ငံသားကြောင်းလျှောက်သူတွေခက်ခဲကုဖြည့်ရှင်းပေးမဲ့ဂျိတ်ဖွဲ့ကြောင်းမခင်လေးပြောပြခဲ့တာပါအခုတော့အာကစားကဏ္ဍပါကမ္ဘာဘောလုံးဖွဲ့ချုပ်အနေနဲ့ sorry ရေနံကုမ္ပဏီနဲ့အကျိုးတူဆောင်ရွက်နေတာတွေကိုရပ်တန့်ပေးဖို့အမျိုးသမီးဘောလုံးသမား100ကျော်ကအိတ်ဖွင့်ပေးစာပို့လိုက်ပါတယ်နောက်ကမ္ဘာကျော်ဘောလုံးသမားမက်ဆီကိုလာမဲ့ဖေဘာကမ္ဘာကလပ်ချန်ပီယံများဖလားမှာတွေ့ရတော့မှာပါပြည်ထိုင်နိုင်ငံကထိပ်တန်းအိုလံပစ်ချန်ပီယံဟောင်းတူကတော့ကင်ဆာရောဂါခံစားနေရပါတယ်။ဒီအားကစားသတင်းတွေကိုစူးစီးပြီးကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်အနေနဲ့ Saudi နိုင်ငံက Aramco ရေနံကုမ္ပဏီနဲ့အကျိုးတူဆောင်ရွက်နေတာတွေကိုရပ်တန့်ဖို့ Professional မျိုးသမီးဘောလုံးသမား100ကျော်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ Ramco Company နေနဲ့လာမယ့်2026ကမ္ဘာဖလားနဲ့2029မြို့သမီးကမ္ဘာဖလားတွေအပါအဝင် FIFA ကကျင်းပနေတဲ့နိုင်ငံတကာပြိုင်ပွဲတွေကိုငွေကြေးအဖြစ်ထောက်ပံ့ကူညီပြီးတော့ sponsor ပေးဖို့ပြီးခဲ့တဲ့ April က FIFA နဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဒါမဲ့လည်း Sorry နိုင်ငံရဲ့လူခွေရမှတ်တမ်းတွေကြောင့်မြို့သမီးအခွေလှူရှားသူတွေနဲ့အိမ်လူချစ်သူတွေအပါအဝင်လူခွေအဖွဲ့တွေကဒီပေါ်မှာဝေဖန်နေကြပြီးတော့အခုခါမှာမြို့သမီးဘောလုံးသမားတွေက FIFA ကိုအိပ်ဖွင့်ပေးစာပို့ပြီးတော့တောင်းဆိုလိုက်တာဖြစ်ပါတယ်။FIFA အနေနဲ့ Aramco ကုမ္ပဏီနဲ့ကြိုးလူဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ပြီးတော့သူ့နေရာမှာလူအခွင့်အရေး၊ကြားမလိန်တန်းလူညီများရေးနဲ့ကျမတို့ကမ္ဘာကြီးရဲ့အနာဂတ်လုံခြုံစိတ်ချမှုရှိဖို့စတဲ့စံတန်ဘိုးတွေနဲ့ကန့်ညီတဲ့နောက်ထပ်တခြား sponsor တခုနဲ့အစားထိုးဖို့ FIFA ကိုတိုက်တွန်းတယ်ဆိုပြီးတော့အဲ့ဒီအိပ်ဖွင့်ပေးစာထဲမှာပြောထားပါတယ်။ဒါပြင်အနာဂတ်မှာ sponsor ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းကျွမ်းပိုင်းဆိုင်ရာနောက်ဆက်တွဲရိုက်ခတ်မှုတွေကိုပြန်လည်သုံးသပ်ဖို့အတွက်အကစားသမားကိုယ်စားလှယ်ပါဝင်တဲ့ committee တစ်ယောက်ကိုဖွဲ့ဖို့ကိုလည်းအဆိုပြုထားပါတယ် FIFA ကတော့အခုလိုကြောင်ကြာ sponsor တွေကနေရတဲ့ဝင်ငွေတွေကနေအမျိုးသမီးဘောလုံးပွဲတွေနဲ့အမျိုးသမီးဘောလုံးဖွံ့ဖြိုးတိုးတက်ရေးအဆင့်ဆင့်တိုင်းမှာယင်းနည်းမြုပ်လန့်မှုတွေပြန်လှုပ်လာနိုင်သလိုထပ်ပြီးတော့လည်းတိုးလာနေတယ်လို့လည်းပြောပါတယ်ဒီစားနဲ့ပတ်သက်ပြီးတော့တန်းနိုင်တော့အများဆုံးပြန်လဲတုံ့ပြန်နိုင်ဖို့လှုပ်သွားမှာဖြစ်တယ်လို့ Aramco Company ရဲ့ကိုယ်စားလှယ်ကတော့ပြောပါတယ် Sorry နိုင်ငံဟာအခုနောက်ပိုင်းဘောလုံးပွဲတွေပါဝင်ခေါင်းသီး Formula 1စရှိတဲ့အကစားပြိုင်ပွဲတွေမှာလည်းငွေကြေးယင်းနည်းမြုပ်လန့်မှုတွေအများအများလှုပ်ပြီးတော့အင်္ဂလကအားသာပြိုင်ပွဲတွေကိုဝင်ရောက်ထိုးဖောက်လာနေတာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘက်ကဘောလုံးပွဲတွေမှာတော့မက်ဆီရဲ့အင်တာမိုင်းမီအသင်းဟာလာမယ့်2025မှာကျင်းပမယ့် FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားပြိုင်ပွဲကိုဝင်ခွင့်ရသောကိဖြစ်ပါတယ်အင်တာမိုင်းမီအသင်းဟာအဲ့လို FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားကိုဝင်ခွင့်ရသောတဲ့အပြင်ဒီပြိုင်ပွဲရဲ့ဖွံ့ဖြိုးကိုလည်းမိုင်မီမှာကျင်းပသွားမှာဖြစ်တယ်လို့FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောပါတယ
် So I have three things to tell you. The first, many congratulations for winning the supporter shields.
ကျွန်တော်ခင်ဗျားတို့ပြောစရာသုံးခုရှိပါတယ်ပထမတစ်ခုကတော့ MRS supporters တိုင်းကိုရပ်သွားတဲ့အပြင် Major League မှာလည်းအမှတ်အများဆုံးနဲ့စံချိန်တင်လိုက်တဲ့အတွက်ဂုဏ်ယူပါတယ်ခင်ဗျားတို့ကအမေရိကန်ဘောလုံးရာသီမှာအကောင်းဆုံးအသင်းမှာဒုတိယတစ်ခုကတော့ဒီနေ့မှာခင်ဗျားတို့ရဲ့အကောင်းဆုံးခြေစွမ်းကြောင့်လာမယ့်2025 FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားဘောလုံးပွဲကိုလည်းထပ်ထိုက်တန်တန်နဲ့ဝင်ခွင့်ရသွားပါပြီ။တတိယတစ်ခုကတော့ FIFA ကလပ်ချန်ပီယံများဖလားကိုကျင်းပမယ့်မြို့တွေထဲမှာမိုင်ယာမီနဲ့ပါရာနဲ့အမျှဒီပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားဖြစ်တဲ့အဖွဲ့ပွဲစဉ်ကိုမိုင်ယာမီကပေးသက်6,000ကျော်ဆက်နဲ့ Hard Rock ဘောလုံးကွင်းမှာကျင်းပသွားမှာဖြစ်တဲ့ဆိုတာပြောလိုပါလေ။
2025 FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားဘောလုံးပွဲကိုတော့မြို့တော် Washington DC အပါအဝင် New York, New Jersey, Miami, Charlotte, Orlando, Nashville, Cincinnati, LA, Atlanta, Philadelphia နဲ့ Seattle မြို့တွေမှာဇွန်လ15ရက်နေ့ကနေဇူလိုင်လ13ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ American မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ Major League ပြိုင်ပွဲမှာတော့ Inter Miami အသင်းက New England Revolution အသင်းကို 6-2 နဲ့နိုင်သွားခဲ့ပါတယ်ဒီဘက်မှာအာဂျင်တီးနားတိုက်စစ်မှုမက်ဆီဒုတိယဘက်မှာဝင်လာပြီးတော့သုံးဂိုးသွင်းပေးခဲ့ပါတယ်။ဒါဟာမက်ဆီတွက်တော်မေဂျာလိဂ်မှာပထမဆုံးအကြိမ်ဟက်ထရစ်သွင်းပေးနိုင်ခဲ့တာလည်းဖြစ်ပါတယ်။အင်တာမိုင်းမီသင်းဟာမက်ဆီမရောက်ခင်ပြီးခဲ့တဲ့တစ်နှစ်ခွဲကမေဂျာလိဂ်29သင်းထဲမှာအောက်ဆုံးအဆင့်မှာရှိနေခဲ့ပြီးတော့အခုခါမှာတော့အင်တာမိုင်းမီသင်းဟာပလေးအော့ဖ်မကစားခင်ပုံမှန်ဘောလုံးရသည့်အကုတ်မှာ84မှတ်နဲ့ထိပ်ဆုံးကနေရပ်တည်ပြီးတော့ MLS စပိုတာဒိုင်းကိုလည်းရသွားခဲ့ပါတယ်။အင်တာမိုင်းမီအသင်းရဲ့ပူတဲ့ပိုင်ရှင်ဖြစ်တဲ့ဒေးဗစ်ဘက်ခမ်ကတော့အင်တာမိုင်းမီအသင်းရဲ့ဒီဆုကပရိသတ်တွေအတွက်ဖြစ်ကြောင်းဘာကြောင့်လဲဆိုတော့ပရိသတ်တွေဟာခက်ခဲတဲ့အချိန်မှာအသင်းနဲ့အတူရက်တည်ပြီးတော့အသင်းကိုအားပေးခဲ့သလိုအသင်းအနိုင်ရတဲ့အချိန်မှာလည်းအားပေးခဲ့တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာယောဘဘကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ပြင်သစ်နိုင်ငံက PSG အသင်းဟာနီးပြလူးစ်အန်ရီကေကိုလာမယ့်2028ခုနှစ်အထိစာချုပ်ဆက်တမ်းတို့ဘောသဘောတူလိုက်ပြီးဖြစ်တယ်လို့သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။အခုလာမဲ့ဘောလုံးရာသီကုန်မှာစာချုပ်သက်တမ်းကုန်ဆုံးတော့မဲ့ Luis Enrique ကို PSG အသင်းကစာချုပ်နောက်ထပ်နှစ်နှစ်သက်တမ်းတိုးလိုက်တာဖြစ်တယ်လို့ပြင်သစ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ Luis Enrique ဟာ PSG အသင်းကို2023မှာစပြီးတော့နီးပြဖြစ်နဲ့ကင်တွယ်ခဲ့ပြီးတော့ပထမနှစ်မှာပဲသူကပြင်သစ်မှတ်ပေးချန်ပီယံဆုနဲ့ရှုံးထွက်ဖလားနှစ်ခုလုံးကိုယူပြီးချန်ပီယံဆုမှာလည်း semi final အထိတက်နိုင်ခဲ့တာပါ။ဒါကြောင့်သူ့ကို PSG အသင်းတာဝန်ရှိသူတွေကစာချုပ်သက်တမ်းတိုးဖို့ဆန္ဒရှိနေကြတာပါအသက်54နှစ်ရှိဖြစ်တဲ့ဘာစလိုနာနီးပြဟောင်း Luis Enrique ဟာ ဘာစလိုနာအသင်းကို2015ခုနှစ်ကဥရောပချန်ပီယံလိဂ်နဲ့အတူဂရက်ဘယ်လို့ခေါ်တဲ့ဖလားသုံးလုံးနဲ့ယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာတင်းတင်းကြိမ်ပွဲတွေဘက်မှာတော့ဘယ်လာရုစ်နိုင်ငံကအရီနာဆာဗလန်ကာဟာအမျိုးသမီးတွေဘက်မှာ WTA ကမ္ဘာအဆင့်တက်ဖြစ်သွားပါပြီဆာဗလန်ကာဟာပိုလန်နိုင်ငံကဤကဆွေတိုက်ကိုကျော်ပြီးတော့ WTA ရဲ့ကမ္ဘာအဆင့်တက်ဖြစ်လာခဲ့တာပါဆာဗလန်ကာဟာဒီနေ့ Grand Slam ပြိုင်ပွဲတွေမှာ Australian Open နဲ့ American Open တွေကိုအနိုင်ရခဲ့တဲ့အပြင်တခြား WTA ပြိုင်ပွဲတွေမှာလည်းဘိုဆွဲခဲ့တာပါအမျိုးသမီးတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ကစားသမားတွေအနေနဲ့တစ်နှစ်ကို WTA 500 Series ပြိုင်ပွဲအနည်းဆုံး6ခုဝင်ပြန်ရမှာဖြစ်ပြီးတော့ဇွေတိုက်ကတော့ဒီနေ့မှာပွဲတွေပန်းနေတာကြောင့်ဒီနေ့အာရှမှာကစားခဲ့တဲ့ Asian Tour ပြိုင်ပွဲတွေကိုဝင်မပြိုင်ခဲ့ပဲနှစ်ပွဲပဲဝင်ပြိုင်ခဲ့တာပါဒါကြောင့်သူမဟာ WTA အဆင့်သတ်မှတ်ချက်မှာအမှတ်ရော့ပြီးတော့ဆာဗလိုင်းကာကကမ္ဘာအဆင့်တက်ဖြစ်လာခဲ့တာပါမနစ်တုန်းကတော့ဆာဗလိုင်းကာဟာကမ္ဘာအဆင့်တက်နေရာကိုနှစ်လလောက်ရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့ဇွေတိုက်ကသူ့ကိုပြန်ပြီးတော့စောတက်ခဲ့တာပါဆာဗလိုင်းကာကတော့သူ့အနေနဲ့ဒီနေ့မှာကမ္ဘာအဆင့်တက်နေရာမှာပို့ပြီးတော့ကြာကြာနေနိုင်ဖို့မျှော်လင့်ထားပြီးဘလောက်အထိဆက်နေနိုင်မလဲဆိုတာကတော့စောင့်ကြည့်ကြတာပေါ့ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာဗြိတိန်နိုင်ငံကအိုလံပစ်စပိန်စီးချန်ပီယံခရစ်ဘိုင်ဟာကင်ဆာရောဂါနောက်ဆုံးအဆင့်ကိုခံစားနေရပြီးတော့နောက်ထပ်အသက်ရှင်ဖို့နှစ်နှစ်ကနေ၄နှစ်လောက်ထိပဲကျန်တော့တယ်လို့ပြောလိုက်ပါတယ်သူဟာစီးကျိတ်ကင်ဆာနောက်ဆုံးအဆင့်ကိုခံစားနေရတာဖြစ်ပြီးတော့လွန်ခဲ့တဲ့တစ်နှစ်လောက်ကလေးကသူ့ရဲ့ကင်ဆာရောဂါဟာကုလို့မရတော့ဘူးဆိုတာကိုသိနေခဲ့တာဖြစ်တယ်လို့ပြောပါတယ်သူအနေနဲ့အခုလိုကန်ဆာဝေနာနောက်ဆုံးအဆင့်ကိုခံစားနေရပြီမဲ့လဲစိတ်ဓာတ်မကျပဲနောက်ဆုံးကြံနေတဲ့အချိန်လေးအတော်များများကိုပျော်ပျော်ရွှင်ရွှင်နဲ့ပြုသဘောဆောင်ပြီးတော့ဖြတ်တန်းရင်းဘွားရဲ့တံမိုးတွေကိုအတိမတ်ပြုကျေးဇူးတင်မိတယ်လို့ပြောပါတယ်ဒါကအိုလံပစ်ပြိုင်ပွဲထက်ကြီးမားသလိုတခြားအရာအလုံးထက်ကြီးမားတယ်လို့လည်းသူကပြောထားပါတယ်ဝိုင်းဟာ2004ကနေ2012အထိကျင်းပခဲ့တဲ့အေသင်းဘေကျင်းနဲ့လန်ဒန်အိုလံပစ်ပြိုင်ပွဲတွေမှာဗြိတိန်နိုင်ငံအတွက်စပိန်စီးပြိုင်ပွဲကနေရွှေတဆိပ်6ခုယူပေးခဲ့သလိုကမ္ဘာချန်ပီယံစုကိုလည်း17ကြိမ်ရရှိခဲ့ပြီးတော့ဗြိတိန်ရဲ့အအောင်မြင်ဆုံးအိုလံပစ်အားကစားသမားတွေကတက်ရောက်ဖြစ်ခဲ့ပါတယ်ခင်ဗျာ
ကိုရနေအားကစားကဏ္ဍပါအခုတော့ VOA American တန်ရဲ့ဗိုလ်လူညအစည်းအဝေးဆုံးမသက်ခဲ့တဲ့တရင်ချင်းမှတ်ရင်ချင်းနိုင်ပြပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲ့နိုရောတဲ့အချိန်ရွေးကောက်ပွဲကိုအကြောင်းပြပြီးနိုင်ငံရေးအရာကွဲလွဲချက်တွေနဲ့အမုန်းတရားတွေပုံပြီးကြီးထွားအောင်အကြမ်းဖက်မှုတွေပေါ်ပေါက်လာအောင်ရန်ဘက်နိုင်ငံတွေကတိုးလှုပ်လာနေတဲ့အကြောင်းအမေရိကန်ထောင်လှမ်ရေးဌာနကသတိပေးနေပါတယ်ရွေးကောက်ပွဲမကျင်းပခင်တည်င်းနှစ်ပတ်လောက်အလိုအမေရိကန်အမျိုးသားထောင်လှမ်ရေးအဖွဲ့ကလျှို့ဝှက်အစ်စ်ဆန်းစစ်ချက်အစီရင်ခံစာကိုမနေ့ကလူသိရှင်ကြားထုတ်ပြန်ခဲ့တာပါAmerican သမ္မတရွေးကောက်ပွဲမှာဗြိတိန်အာဏာရ Labor Party ကမြောင်မြောင်တင်းတင်းဆွန့်ဖက်နေကြောင်း Republican Party သမ္မတလောက် Donald Trump ရဲ့စီယုံရေးအဖွဲ့ဆွဆွဲချက်ကိုဝန်ကြီးချုပ် Keir Starmer ကပုံမှန်လုံယုံလုံစင်စေနာဝန်တန်းကူညီမှုအဖြစ်တုံ့ပြန်လိုက်ပါတယ်။သမ္မတဟောင်း Trump နဲ့ဆက်ဆံရေးကောင်းမွန်စေဖြစ်ပြီးပြီးခဲ့တဲ့လမှာပဲစကားပြောခဲ့ကြောင်းလည်းသူကပြောဆိုခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့နေအိမ်ချန်နံပါတ်54တက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုလေးလံတင်ရောင်းချနိုင်ဖို့အရေးဒုတိယအကြိမ်ဈေးခေါ်ထားတဲ့လေးလံကြံခင်းဈေးကြက်ငွေ300ဘီလီယံတန်ဖိုးကနေကြက်100ဘီလီယံရှော့ချပေးပြီးလေးလံတင်ဖို့ဦးအောင်ဆန်းဦးရှိနေတွေကဒီကနေ့တရားရုံးကိုလျှောက်ထားတင်သွင်းလိုက်ပါတယ်။100ဘီလီယံရှော့ချပေးတဲ့အတွက်ကြက်290ဘီလီယံနဲ့လေးလံတင်ဖို့လျှောက်ထားတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နေထိုင်တဲ့မိသားစုပိုင်းတက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုလေးလံတင်ရောင်းချဖို့နှစ်ကြိမ်တိုင်တိုင်လေးလံပြည့်ရောင်းချခဲ့ပေမဲ့အခုချိန်ထိဝယ်မဲ့သူမရှိသေးပါဘူး။အင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်မှာအမျိုးသမီးနဲ့ကလေးငယ်တွေအများစုလိုက်ပါလာတဲ့ Rohingya ဆက်လက်ခုချိန်ထိကမ်းကပ်ခွင့်မရသေးတာကြောင့်ကျန်းမာရေးထိုးတဲ့သူတွေရှိနေပြီးတချို့ကတော့ဆေးဝါးကုသခွင့်ပြုလိုက်ပါတယ်။ Rohingya 140လောက်လိုက်ပါလာတဲ့ဆက်လက်ဟာမလေးရှားနိုင်ငံကိုသွားဖို့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ခရဲကဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကနေထွက်ခွာလာတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံမြောက်ဖက်စွန်းအာချေကန်လွန်မှာအင်္ဂါနေ့ကတွေ့ရှိခဲ့ကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါရရှင်
။ကျေးဇူးပါမင်းဂျင်နရေးအခုလိုသတင်းအချင်းချင်းကိုပြီမှာတော့ VO ရဲ့ဒီညဘိုလ်လူညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကအလိမ္မာပါ။စပိန်ဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Kila Williams နဲ့ Saida Hamdown တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအစ်ဆက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you.